နောအနာဂတ်ကာလမှာနော်မိမိတို့မျှော်လင့်တောင်းတနေတဲ့အရာဝတ္ထုတကုဒီလိုတိလပတ္တပရမတ္တခေါ်တဲ့နွားလိုဖွေးလိုကျင့်နေလက်နိုင်တယ်လို့မျှော်လင့်တောင်းတပြီးတိလပတ္တလို့ခေါ်ဆိုအပ်တဲ့နွားအကျင့်ဖွေးခြင်းတဲ့ဆိုဆောင်းစီပြီးပြင့်နေတဲ့ပုဂ္ဂိုလ်ရဲ့အတန်တမှာတိလပတ္တပရမတ္တတန်ရောက်ခြင်းတရားတကုပေါ်လာတယ်နွားလိုဖွေးလိုကျင့်ရင်လူတွေနဲ့အကျိုးတွေရနိုင်မယ်ဆိုတဲ့ညွှန်လင်းချက်ဥတည်ထရကတော့နွားလိုပြင့်မယ်ခွေးလိုပြင့်မယ်ဆိုရင်ကိလေသာတွေစင်ကြဲသွမ်းမယ်သံဃာဝင်ပြင်းဒုက္ခကုန်ခန်းသွမ်းမယ်ဒီလိုညွှန်လင်းထားတယ်နော်အဲနှလုံးသွင်းမှမှုတစ်ခုပဲနောက်တစ်ခုဟောဝန္တဣတရူပရမဏအိညာလဘိယုံတိဥတုရတော်ဣဒ္ဓတံယောဇနာဥပိစတိဣဒ္ဓရူပရမဏထိုယူပါယုံမျိုးကိုအင်းငင်းငါဖတ်တပါသောပုဂ္ဂိုလ်တို့သည်နလဘေယုံမယရှိကြပါကုန်မူကဟောဝတ္တဩကောင်းလေစွာဣတိဣသောဥဒုယတောမျိုးစုတဲ့ပုဂ္ဂိုလ်သန္တန်၌ဣဒ္ဓပညောဇနဣဒ္ဓတံယောဇဉ်တရားသည်ဥပိစတိဖြစ်ပေါ်၍လာပေ၏ဒီလိုယူပါယုံမျိုးငါဖတ်တပါအကြံအကြံသောပုဂ္ဂိုလ်တွေမရကြရင်သိကောင်းမယ်လို့သိတဲ့ကညူးညူးတယ်နော်အဲဒီလိုညူးညူးနေတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာအိတ်တာတန်ရောက်ခြင်းတရားပေါ်လာတယ်သူနဲ့သူ့ဘုန်းဆောင်နဲ့သူစိတ်နေကကလေးဝုန်းတောက်နေတာပေါ့နော်ကိုကနေအဲ့ဒီစိတ်နေကကလေးထိုင်ကြည့်ပြီးတော့ကြည့်လို့မရဖြစ်နေတယ်ဆိုတဲ့စိတ်ထားပဲအဲ့ဒီစိတ်ထားကဘယ်ကိုရောက်အောင်ပို့ပေးမလဲအဘယ်လေးဘုံကိုရောက်အောင်တည့်ရတွန့်ဖို့ပြိနေတဲ့အားရင်သူ့မှာရှိနေတယ်။သူ့လက်သူ့ဘုံကံကြောင့်ဒီကရှိတာပဲကိုနဲ့ပါဆိုင်။နောက်တစ်ခုရှိသေးတယ်။မိမိကအကောင်းစားလေးစိနေကကလေးတစ်ခုဘာရပြီဆိုပါတော့မိမိနဲ့တန်းတူရည်သူစိနေကတစ်ခုတခြားသူတယောက်ပန်းစင်မှာကိုစိတ်ထဲမှာမလိုဘူး။ဟောပါဆိုင်နေ။စဉ်းစားကြည့်နေစဉ်းစားကြည့်နေနော်။ကြရတော့ခက်တယ်နော်ဒါမှရွေးရဲ့စိတ်ထားအဲဒီစိတ်ထားလေးတွေကဘယ်ကကုသလာတယ်လို့ဒီကကြီးတွေသဘောပေါက်လဲဘယ်လိုသဘောပေါက်ကြလဲဒါမှရွေးရဲ့အမြဲတမ်းနေထိုင်ရအိုးအိမ်ကြီးကအပဲလေးပုံဖြစ်တယ်သတ္တရောအပါယတကတိဟတတိသာဆိုပြီးတော့ဟိုးဓမ္မပဒအထက်ကရာမြတ်မှာဖွင့်ထားပါတယ်နော်ဘဝရင်အမြဲတမ်းစံပြောရနေအင်းကအပေလေးပုံဖြစ်လူရနတ်ထံဆိုတဲ့ဒုက္ခတိဘုံဘဝဆိုတာကတော့တခါတည်းအလေလာတဲ့သဘောလောက်သာရှိတယ်မိမိတို့အမြဲတမ်းနေထိုင်ရာဖြစ်တဲ့အပေလေးပုံမှာရရှိခဲ့တဲ့မျိုးစိတ်လေးတွေပဲတိရစ္ဆာန်လောကလှမ်းကြည့်ပါလားနိုင်ရသာလောကတူဦးရတော့တာဆိုဒုက္ခကျင့်ရသလားမကျင့်ရဘူးအဲ့ဒီစိတ်ထားကအဲ့ဒီအပေလေးပုံတိရစ္ဆာန်ဘဝကပါလာတဲ့သင်္ခါလေးတွေပဲအဲဒီတော့အဲဒီလိုအပဲလေးပုံမှာယင်းဒီကဲ့မှုများနေတော့ဒီစိတ်ကတက်ငွေတွေကသရဝရီရဲ့မနမှာအစင်လိုက်ပြီးကျင်းဝတ်ပြီးပါနေတယ်။ကောင်းတဲ့ဓာတ်ပဲဓာတ်ငွေကလေးတွေကနှိပ်ကွက်ထားတဲ့အတွက်အင်းငယ်တော့နည်းနည်းငြိမ်ဝတ်နေတယ်။ဒါပေမဲ့အကြောင်းသိဆိုင်လာပြီဆိုရင်ဘွားကလည်းပေါ်ပေါ်လာတတ်တယ်နော်။ဒါကြောင့်နာမတဘာဒီယူပါယုံကိုအထက်အထက်သောပုဂ္ဂိုလ်တွေမရကြရင်သိကောင်းမှာပဲလို့ဒီစိတ်ထားရှိကြရင်အဲ့ဒီပုဂ္ဂိုလ်သန္တန်နဲ့အိတ်တာတန်ရောခြင်းတခုပေါ်လာတယ်။ဒါအယုန်ဒီတော်မနတိကာရတယ်နော်။အဒဏလနာရူပရမဏအိညာတမစ္ဆရယတော့မစ္ဆရိယတန်ရောခြင်းတင်ရောဇနဥပိစတိအဒဏလတံရူပရမဏမိမိယရှိနေတဲ့ယူပါယုံကိုအိညာတအထက်တဘာသောသူအမစ္ဆရိယတော့ဝန်တိုနေတဲ့ပုဂ္ဂိုလ်သန္တန်နဲ့မင်းစရိယာတင်ညောဇနမင်းစရိယာတယောဇနရာတိဥပိစတိဖြစ်ပေါ်၍လာ၏မိမိကိုယ်ပိုင်ယူပါယုံတစ်ခုရှိသို့ယူပါယုံကိုသူဘတ်တို့နဲ့ဆက်ဆံမှစိတ်ထဲမှသိပြီးတော့ဝန်တိုတယ်တန်ထိလည်းမခံနိုင်သမီးထိလည်းမခံနိုင်အဖိုးကြီးထိလည်းမခံနိုင်အဖွားကြီးထိလည်းမခံနိုင်ဒါကြီးတွေမကြီးတွေခံနိုင်ရလားဟင်မခံနိုင်အဲ့ဒီစိတ်ချပါနော်အထင်မခံနိုင်တဲ့သဘော တော်တော်ဒီမစ္စရိယကတော့ကတုပြင်စုကအရဒါဆိုပြီးတော့အထေရမြတ်ကဖွင့်ထားပါတယ်ခန့်ဆက်တဲ့အရာဒါပဲဆိုလိုရင်းလေးကတော့တချို့ကသိနှမျောတာတော့မဟုတ်ဘူးဒီလိုလာပြီးစောကားတာကိုစိတ်ထဲမှာခံနေတယ်ငါကနှမျောလို့ပြောတာမဟုတ်ပါဘူးကွာဒီလိုလာစောကားတာကိုငါစိတ်ထဲကမခံဘူးအဲ့ခံနေတဲ့ဘောသူကဒေါသနဲ့အရှင်းတွင်းနေနှမျောတွန့်တုန်နေတဲ့သဘောလေးကတော့လောဘရဲ့စွန့်အင်ပတ္တိလေးပဲဒီမစ္စရိယကျတော့အထင်မှားနေတဲ့သဘောပဲနော်သဗ္ဗိဟေဝသဟသတဉာဏဝတေနအဝိဇ္ဇာတိညောဇနာဥပ္ပိသတိအဲခုနကပြောခဲ့တဲ့တန်ရောစဉ်၉ပါးပေါ့နော်ကာမရာဂတန်ရောစဉ်ကနေစပြီးတော့ခုမေတ္တရိယတန်ရောစဉ်အဲ့ဒီတန်ရောစဉ်၉မျိုးလုံးမှာတော့မောဟတက်ကအကုန်လုံးပြန်သူရှင်တွဲပြီးပါနေတယ်မောဟခေါ်တဲ့အတိမတ်မှုမပါရင်ဒီတန်ရောစဉ်တွေဘယ်လိုမှဖြစ်ခွင့်မရှိဘူးနော်အဲ့ဒါကယူပါယုံကိုအာယုံယူပြီးတော့တန်ရောစဉ်၁၀ပါးဖြစ်ပုံဆိုတော့အဲ့ဒီတန်ရောစဉ်၁၀ပါးဖြစ်တဲ့ကိုသဘောပေါက်အောင်ရှုထိုင်ရင်အကုသိုလ်တရားအလုံးကုံသွားပါလေနော်အခုတို့သိတဲ့ချင်းကုံသွားတယ်ဒီထဲမှာဒီတော့ခြုံပြီးပြောကြစို့ခေါင်းကညူပါယုံလိုက်မှာမကောင်းအုပ်စုတွေကိုတင်းစီတော့မဲ့ယောဂီပုဂ္ဂိုလ်ကသက်ခုအကြည်တတ်နဲ့ဘဝင်မနောအကြည်တတ်နှစ်ခုကိုနံပါတ်1ပုဒ်တဲ့တင်းစီရတယ်နံပါတ်1ယုတ်ကလတက်ခုသို့မဟုတ်ယုတ်ကလအများစုရဲ့ညူပါယုံအယောင်ကိုနှံ့ပြီးအယောင်ယူရတယ်ယူလိုက်တဲ့အချိန်ခါမှာသူညူပါယုံအယောင်လေးကိုနှိမ့်စလို့ဆုံးဖြတ်ချက်ချကြည့်နော်နေစာလို့ဇင်းရှင်ဆုံးဖြတ်ချက်ဖြတ်လိုက်ပြီးနေဒီပြန်နေတဲ့နေစာလို့ခံယူချက်မှန်းနေတဲ့လောဘဒိဋ္ဌိဥဆောင်နေတဲ့အကုသိုလ်ဇောစိတ်အစင်နေပါနေတဲ့ဝိသိစိတ်တွေဖြစ်လာလိမ့်မယ်။ဒီစာတရဝိဇ္ဇာကုဝိညာဉ်သမရိစေသန္တိရဏဟောတော်ဇောခုနှစ်ကျင့်တရားယုံနှစ်ကျင့်ဆိုပြီးဒီပုံစံနဲ့ဖြစ်မယ်။မနောဘုံလေးတွေချပြီးတော့မနောရဝိဇ္ဇာဇောခုနှစ်ကျင့်တရားယုံနှစ်ကျင့်ဆိုပြီးဒီပုံစံနဲ့လည်းမြတ်တော်အဖြစ်ဖြစ်တတ်တယ်နော်။အလားတူပဲဒီယူပါယုံကိုပဲအာယုံယူပြီးဒုက္ခလို့ဆုံးဖြတ်ချက်ချတယ်ဒုက္ခလို့အတိမားနေတဲ့သဘောကနေစာလို့အတိမားတဲ့သဘောဒုက္ခလို့အတိမားနေတဲ့သဘောကအဝိဇ္ဇာနေစာလို့ဒုက္ခလို့ခံယူချက်ယုံကြည်ချက်မားနေတဲ့သဘောကဒိဋ္ဌိနော်လောဘနဲ့ဒိဋ္ဌိဥဆောင်နေတယ်နောက်တစ်ခုအတ္တလို့ဆုံးဖြတ်ချက်ချတယ်နော်ဒီယူပါယုံအကြောင်းလေးကိုအတ္တရဲ့အကြောင်းပဲအတ္တပဲလို့ဆုံးဖြတ်ချက်ချတယ်နော်အတ္တလို့အတိမားနေတဲ့သဘောကအဝိဇ္ဇာအတ္တလို့ခံယူချက်မှားနေတဲ့သဘောကဒိဋ္ဌိဒီဘာရောအကြောင်းလေးကိုပဲသူ့ဘာလို့ဆုံးဖြတ်ချက်ချတယ်သူ့ဘာလို့အတိမားနေတဲ့သဘောကအဝိဇ္ဇာသူ့ဘာလို့ခံယူချက်မှားနေတဲ့သဘောကဒိဋ္ဌိအဲ့ဒီလောဘဒိဋ္ဌိဥဆောင်နေတဲ့အကုသိုလ်ဇောဘာတဲ့ဝိသိအချင်းတွေအဲ့ဒီလိုအယောဂီတို့မနတိကာရဖြစ်ခဲ့ရင်သူကရှိလို့ရတယ်နော်လောဘတိတိအုပ်စုပြီးတော့လောဘမာနဖြစ်ရှင်နေဆိုလို့ရှိရင်ခေါင်းကပြောခဲ့တဲ့အတိုင်းသဗ္ဗေတဝမန္တကောတိအိညောဧတံအာရမဏဝိဘဝေတံသမတောအာတိတိမေညတောမာနသံညောသနံဥပ္ပိသတိမာနတိညောသနံဥပ္ပိသတိငါမတော့ကဒီယုတ်ကလခလေးတွေယူပါရောအယောင်ကိုငါမို့လို့ရှုရတာဟိုကောင်းနေပဲရှုလို့ရမှာလေဟိုကောင်းပါတယ်ဘယ်လိုရှုရမလဲဆက်ပြီးဖြစ်အထင်ကြီးခဲ့ရင်ဘာဖြစ်လဲမာနတဏှာရှင်ပေါ်လာတယ်လောဘမာနအုပ်စုဒါရှုတာသို့သောဒီမာနဒီကရာစီအစစ်တစ်စိတ်ဖြစ်ပါတယ်တခါတည်းကမာနမပါဘဲနဲ့လောဘကြီးဖြစ်တာလေရှိမာနနဲ့ရှင်တွဲပြီးဖြစ်တဲ့လောဘလေရှိလောဘမာနအုပ်စုမှာဒိဋ္ဌိမပါဘူးဒိဋ္ဌိကတော့ပြုတ်ကျသွားတယ်နော်သူ့မှာလည်းလေးချက်ရှုနိုင်တယ်နော်ဗောမနတဥပ္ပခာတသင်္ခါရိကအသင်္ခါရိကလေးချက်လုံးရှုနိုင်တယ်ဒါနောက်တစ်ခုလောဘဒိဋ္ဌိလောဘမာနနေရပေါင်းလိုက်တော့လောဘမှုစိတ်ရှိပါကုန်သွားပြီဒေါသအုပ်စုကြတော့ဒေါသရဲ့အိဋ္ဌာရဲ့မေစရိယရဲ့ဂုတ်ကုတ်ဆက်ရဲ့ဆိုပြီးတော့ခေါင်းဆောင်ကြီး၄ဦးရှိတယ်ဒီတော့ဒီရိုးရိုးဒေါသအုပ်စုကိုရှိတော်မယ်ဆိုရင်တော့မိမိမနှစ်ချိုက်တဲ့ယူပါယုံတစ်ခုဒေါသဖြစ်နေကြယူပါယုံအယောင်တစ်ခုကိုဆက်အာယုံယူရတယ်ဒီတော့စက်ဖို့အကြည့်နဲ့ဝိမနောအကြည့်တက်ကိုဖမ်းပြီးတော့ဒေါသဖြစ်နေကြယူပါယုံအယောင်လေးကိုဆက်အာယုံယူကြည့်တယ်သူယူပါရောအယောင်ကဒီဆက်ကိုအကြည့်နဲ့ဝိမနောအကြည့်ချက်မှာနှစ်ခုပြန်လူလာပြီးရိုက်ခတ်တဲ့အခါအဲ့ဒီယူပါရောအယောင်ကိုအာယုံယူပြီးတော့ဒေါသစိတ်စိတ်တွေပေါ်လာမယ်မကြိုက်တဲ့အယောင်တစ်ခုပေါ့အင်းကြီးမှာမှင်ဆုံးနေတဲ့အယောင်လေးတစ်ခုဆိုကြပါစို့နော်ဒါမျိုးပေါ့ဟုတ်လားဒီမှင်ဆုံးလိုက်တဲ့အတွက်စိတ်ထဲမှာနည်းနည်းလေးခံပြင်းသွားတယ်ပေါ့ဟိုတရားယောဂအကြောင်းမငြင်းနဲ့သူ့ရဲ့တတိဘောဓမှုအကြောင်းတကြောင်းကြောင့်မင်းတို့နေတဲ့ပုံစံမျိုးနော် သို့သောဒီထာနမှာသင်ပြတဲ့ကတော့ဒီလောဘဒိဋ္ဌိလောဘမာနတွေကဒီကျုပ်တို့ရဲ့ယောဂီများမှာသဘောတိမပေါက်တော့ဖြစ်တတ်တယ်။သဘောမပေါက်ဖြစ်ခဲ့ပြီဆိုရင်တော့ပညာအနေကနေစပြီးအရင်သင်ပြလိုက်တယ်။ပညာတွေကသင်ပြတော့ပညာတွေကဓမ္မယုံစင်းနေမှာဝင်နေတဲ့အတွက်သူကဓမ္မယုံလည်းဝိသိဖြစ်တော့မနောဒရဝိသိအနည်းနဲ့စိတ်တဲ့ခဏလည်းနေတယ်။မနောဒရဝဇ္ဇောခုနှစ်ကျင်တရားယုံနှစ်ကျင်လောက်ပဲအဲမနောဒရဝဇ္ဇောခုနှစ်ကျင်လောက်ပဲဖြစ်တတ်တယ်။ပညာတွေကိုအာရုံယူပြီးတော့တရားယုံကမကြက်နဲ့နော်။တရားရုံမကြနိုင်တဲ့အတွက်ကြောင့်မနောဒရာဝဇ္ဇောခုနှစ်ကျင်အနေနဲ့ဆိုရေပုံရအဖြစ်ဖြစ်နေတော့ရေပုံရလို့ပြောတာကဒီပညာတည်းရဲ့အယောင်ကိုသင်းပြီးဒီခါလေးအယုံယူမိရင်တော့ပရမတ်မြတ်ပဲကုကုသွားတတ်တယ်နော်အဲဒီတော့ဒီပညာတည်းကိုအယုံယူပြီးတော့လေဒီအကုသိုလ်ဇောစိတ်တွေတည်းကိုရှုလို့ရတယ်ဥပမာရွှေငွေဆိုကြတယ်နော်ဒီတော့ဒီရွှေရင်းငွေတွေဟာလောကမှာအများကြီးရှိပေမဲ့လို့အဲ့ဒီရွှေရင်းငွေအပေါ်မှာမိမိရဲ့ကြွတတ်မှုကဖြစ်ခြင်းနဲ့ဖြစ်မယ်မဖြစ်တော့လဲရှိတယ်။ဒါပေမဲ့တင့်တယ်ထဲမှာကြည်ကြည်ပေါအောင်ထုတ်ထားတဲ့ရွှေငွေကြရင်တော့ဘယ်နဲ့နေမလဲ။လောဘဖြစ်မလားမဖြစ်ဘူးလား။ဖြစ်မယ်။ဟုတ်။အဲ့ဒီပစ္စည်းဝတ္ထုကိုလည်းအာရုံယူကြည့်ရတယ်။ဒီတော့ဘဝင်မလားအကြည့်လေးကိုသိသိလိုက်နော်။ဟိုတင့်တယ်ထဲဒေါန်းန်းလေးမှာကပ်ပြီးသိထားတဲ့ဟာလေးရှိမှရှိမှတော့မလား။ဒီကနေ့လှမ်းစိတ်ပုံနေတယ်။အင်းရဘုန်းကြီးကလည်းအင်းရတော့တော့နည်းနည်းစိတ်မချဖြစ်နေ။ဟုတ်တယ်မလား။ဒီတော့တင့်တာတဲ့တောင့်တပ်ပြီးထားခဲ့တဲ့ဒီပစ္စည်းကရှိမှရှိပါတော့မလားလို့သိတဲ့တန်တရားရှိနေခဲ့ရင်တော့ဒီကဘဝမနောအကြည့်တက်ကိုသိသိပြီးတော့ဒီပစ္စည်းလေးကအာရုံယူကြည့်တော့နော်အဲ့ဒီသိမ့်ထားတဲ့ဒီပစ္စည်းကဒီဘဝမနောအကြည့်မှလာပြီးသင်တာပဲသင်လိုက်တဲ့အချိန်ကမှဒီပစ္စည်းနဲ့ပတ်သက်တဲ့လောဘဒိဋ္ဌိဥဆောင်နေတဲ့မနောဒရိကဇောဂတိစိတ်အစဉ်လေးတွေဖြစ်သွားတယ်မနောဒရဝဇ္ဇမဆစ်စစ်တွေခဏလုံးဒါကပုံစံတူပဲသောမလောဘတိတိအုပ်စုအလုံး20အဲ့ဒီအလုံး20မှာဘာရင်းလဲဆိုတာလေးသဘောပေါက်အောင်ဒီပြညာနယ်ကတစ်မျိုးလောက်တော့ပြောမယ်နော်အသိစိတ်ကခုနကရွှေပဲဆိုကြဆိုနော်အသိစိတ်ကရွှေအာယုံကိုရယူခြင်းသဘောဖဏကရွှေအာယုံနဲ့အသိစိတ်ကိုဆက်ဆက်ပြီးခြင်းသဘောသို့မဟုတ်ရွှေအာယုံကိုတွေ့ထီတော့အချင်းအချင်းဖြည့်ခြင်းသဘောဝေဒနာကရွှေအာယုံအရာကိုခံစားခြင်းသဘောမိမိနှိမ့်ချနေပြီဆိုရင်တော့ဒုက္ခဝေဒနာပေါ့နော်မင်းညာကရွှေလို့အမှတ်မှန်းနေခြင်းသဘောရွှေလို့မှတ်သားခြင်းသဘောဝေဒနာကရွှေအာယုံပေါ်သို့ရှင်မဲ့စိတ်စရိတ္တံပြုံပြခြင်းကိုရောက်အောင်လှုံ့ဆော်ပေးခြင်းသဘောဣင်္ဂခဏကရွှေအာယုံတစ်ခုနည်းပေါ်သို့စိတ်ကြောက်နေခြင်းသဘောဇိဝိဒကရှင်ဘက်စိတ်စရိတ်တံပြုတ်ပြတ်ဒီကိုစောင့်ရှောက်ပြနေခြင်းသဘောမန္တိကာရကရွှေအယုံဘက်သို့ရှင်ဘက်စိတ်စရိတ်တံပြုတ်ပြတ်ဒီကိုရောက်အောင်ဥဒ္ဒေတွန်းဖို့ပြနေခြင်းသဘောအာယုံကိုရွှေအယုံကိုနှလုံးသွင်းခြင်းသဘောဝိဒေရွှေအယုံဘက်သို့ရှင်ဘက်စိတ်စရိတ်တံပြုတ်ပြတ်ဒီကိုရှေ့ရှုတင်ပေးခြင်းသဘောဝိသရရွှေအယုံကိုထက်ခိုက်တတ်ကသုံးသပ်ဆင်းခြင်းခြင်းသဘောအဒီမောကရွှေလွတ်ဆုံးဖြတ်ခြင်းအခြားခြင်းသဘောဝရိယရွှေအာယုံ၌လောဘဒိဋ္ဌိစတဲ့အကုသိုလ်တရားတွေဖြစ်အောင်ကြိုးစားအထောက်နေခြင်းသဘောပိဋိရွှေအာယုံကိုနှိမ့်သက်ခြင်းသဘောသန္တရွှေအာယုံအပေါ်၌လိုလားတောင့်တနေခြင်းသဘောဒါကနှစ်ဖက်ရစရတဲ့73လုံးနဲ့အသိစိတ်တစ်လုံးပေါင်းလိုက်တော့စိတ်စရတဲ့14လုံးဖြစ်သွားပြီအကုသိုလ်အကုသလသန္တရဏသတိကလေးလုံးမောဟရွှေလွတ်အတိမှားခြင်းသဘောအဟိရိကရွှေအာယုံပေါ်၌အကုသိုလ်တရားတွေဖြစ်မှုကိုမဖြေခြင်းသဘောအနုတ္တကရွှေအာယုံပေါ်၌လောဘဒိဋ္ဌိစတဲ့အကုသိုလ်တရားတွေဖြစ်နေတာကိုမကြောက်ခြင်းသဘောဩဒိစ္စရွှေအာယုံ၌စိတ်မငြိမ်မသက်ပြန့်လွင့်နေခြင်းသဘောလောဘဒီရွှေအာယုံကိုငါဟလို့သိမ့်ပိုက်ထားတဲ့ပစ္စည်းဖြစ်နေတော့ငါဟာလို့ဆိုရင်ကျင်းသဘောငါဟာလို့မသိမ့်ပါရသိရင်တော့ရွှေအယံပေါ်နဲ့တွန်တန်တက်မဲ့နေခြင်းသဘောနော်နောက်တစ်ခုဒိဋ္ဌိရွှေလို့ခံယူချက်ယုံကြည်ချက်မှန်းနေခြင်းသဘောဒီဘက်ကဗိဒ္ဓကိုရှုနေတဲ့ယောဂီများကဖမ်းပြီးဒလိဗန်စိတ်လိုက်ရင်ကလအမှုံလေးတွေအလုံးဖြစ်သွားနော် သူအမောင်လေးတကုတ်တကုတ်ကိုတက်ခွက်လိုက်ရင်ပထဝီအဘောဒီသောဝါရောအစဉ်အနံ့အရတာဩဇာဆိုပြီးသဘောတရားရှိခုပဲရှိအဲ့ဒီသဘောတရားလေးတွေဒီမဖြစ်ခင်ကလည်းမရှိခြင်းဖြစ်ပြီးတော့လည်းမရှိခြင်းမရှိခြင်းနှစ်ခုရဲ့အလဲကောင်းမှန်တယ်ယာယီအခိုက်တအဖြစ်ဖြစ်နေတဲ့သဘောဝါလေးအဲ့ဒီယုံသဘောလေးတွေရဲ့အပေါင်းအစုအတုံးခဲလေးများတာဖြစ်တယ်ဒီရွှေဆိုတာနော်အဲ့ဒီပရမတ္ထသစ္စာ level ကိုစိုက်အောင်မြင်လိုက်ပြီးဆိုလို့ရှိရင်ဒီရွှေဆိုတာရှိသေးလားမရှိတော့ယုံသဘောတက်တဲ့ဒါကြောင့်ဒီယုံသဘောတက်တဲ့လို့ပြီးရင်လည်းမှန်တယ်။အနိစ္စတရားဒုက္ခတရားအနတ္တတရားအစုပုံပဲလို့သိတယ်။မှန်နေတယ်။ရွှေလွတ်သိလိုက်တော့အတိကအမှားပြီ။ရွှေလွတ်ယုံကြည်လိုက်တော့ထိုခံယူချက်ယုံကြည်ချက်ကမှားနေတယ်။လောဘတိတိအုပ်စုနော်။အဲ့တော့ဇောခွန်လေးချင်းလုံးမှာဒီလောဘတိတိအုပ်စုတွေထိုက်တယ်လို့ဖြစ်သွားမယ်။ထိုက်တယ်လို့ဆိုတာကပီတိရှုပါများလာတော့ပီတိဖြစ်ခြင်းနဲ့ဖြစ်မှာမဖြစ်တော့လဲရှိမယ်။နောက်တစ်ခုကနာင္ခာရိကအာင္ခာရိကတဘောလေးတွေဒီခါမှသဘောမပေါက်ရင်ဒီပညာနေဘက်ကနေလှည့်ပြီးရှုတာကယောဂီမှာတော်တော်လေးသဘောပေါက်တယ်။တိုက်တွန်းတာကမိမိကိုယ်ကိုမိမိစိတ်ကတခါတလေတိုက်တွန်းယူရတာလည်းရှိတယ်။သူတို့ဘာကတိုက်တွန်းမှဒီလောဘဒိဋ္ဌိဖြစ်တာလည်းရှိတယ်။အဲဒီတော့အဲ့ဒီလိုပီတိဖြစ်တာမဖြစ်တာလောဘဒိဋ္ဌိတိုက်တွန်းမှုရှိတာမရှိတာလေးတွေနဲ့ပတ်သက်လို့ရှုခြင်းရောအာယုန်လေးတွေနည်းနည်းပြောင်းပြရတယ်။ဥပမာဆိုကြပါစို့။အိုအတ္တစလို့ချင်းတော့ပီတိမဖြစ်တတ်ဘူးလားဖြစ်တတ်တယ်။အိုအတ္တစလေးကိုအာယုံယူရှိလိုက်ရင်ရွှေနဲ့ပုံစံတူပဲနော်။ပြီးတော့အိုလို့အတ္တမှားနေတဲ့သဘောကအဝိဇ္ဇာမောဟ။အိုလို့ခံယူချက်ယုံကြည်ချက်မှားနေတဲ့သဘောလေးကဒိဋ္ဌိပဲ။ဉာဏ်ဓာတ်တွေကတော့သဘောပေါက်လို့တည်းအတူတူပဲနော်။အဲဒီတော့ဒီအိုကအတ္တဖြစ်နေရင်ပီတိပါမယ်။ဟောင်းနေပြီဆိုတော့ပီတိဖြစ်အောင်မလား။သိမှဖြစ်တော့ဒါပေမဲ့လိုအပ်ရင်အသုံးပြုဖို့ဆိုပြီးမိမိပစ္စည်းအဖြစ်နဲ့ငါဟာဆိုပြီးသိမ့်ပိုင်ထားတဲ့သဘောလေးတော့မရှိဘူးလားရှိတယ်။ဒါကြောင့်အသေးကလေးကိုအာရုံယူရှိရင်ပိဋိပါတဲ့လောဘတ္တိအုပ်စုဖြစ်မယ်။ခေါင်းလေးတွေကိုအာရုံယူရှိတော့ပိဋိမှပါတဲ့လောဘတ္တိအုပ်စုဖြစ်မယ်။ဝေဒနာကဥပ္ပခဝေဒနာဖြစ်သွားတယ်။တခါတလေပစ္စည်းတခုမိမိသိတဲ့သိတော့မနှိမ့်ဆိုင်တော့ဘေးကပုဂ္ဂိုလ်ကအဆွဲကောင်းတာနဲ့တော့အပြောကောင်းတာနဲ့အာဏဘာနာယူထားလိုက်ရတယ်။မရှိဘူးလား။ရှိတယ်။အဲဒီလိုပြင်းပြကြတော့စိတ်ကလောဘဒိဋ္ဌိဖြစ်ဖို့အတွက်သိမထက်တာ။မထက်နိုင်မဲနဲ့ယူထားရကနေနောက်တော့သူကနည်းနည်းလေးအသုံးချလို့ရတယ်။အသုံးချလို့ရတော့လေပီတိကဖြစ်သွားကြတယ်။တခါတည်းကအသုံးချလို့ကလည်းမရဘူး။ပီတိဖြစ်အောင်မလား။မဖြစ်တော့အဲဒီလိုပစ္စည်းလေးတွေပြောင်းပြောင်းရှုလိုက်ရင်ဒီလောဘတိတိအုပ်စုမှာပိဋိပါရမပါရတိုက်တွန်းမှုပါရမပါရဓာတ်လေးသဘောပေါက်တယ်တိုက်တွန်းမှုရှိနေရင်တော့စိတ်စိတ်လေးကမထက်တဲ့အတွက်ထိုင်းမိုင်းနေတဲ့ဌိနမိတ်ကပါတယ်တိုက်တွန်းမှုမရှိဘူးကိုယ့်ဟာကိုယ်အလိုလျောက်လောဘတိတိဖြစ်တယ်ဆိုရင်တော့ဌိနမိတ်ကမပါဘူးအဲဒါဌိနမိတ်ကပါမယ်ဆိုလို့ရှိရင်တော့ပိဋိလည်းပါမယ်ဆိုလို့ရှိရင်စိတ်စိတ်လေး20နဲ့နှလုံးရှိသွားမယ်ခொနကရည်တော့ပြတာကအလုံး20ဌိနမိတ်ကထပ်ထည့်လိုက်တော့20နှလုံးတခါတလေပီတိမပါဘူးတိုက်တွန်းမှုရှိတယ်ဆိုရင်20နဲ့တလုံးတခါတလေတိုက်တွန်းမှုလည်းမရှိဘူးပီတိလည်းပါတယ်ဆိုအလုံး20တခါတလေတိုက်တွန်းမှုလည်းမရှိဘူးပီတိလည်းမပါဘူးဆိုရင်19လုံးဇောဒီမှာအဲ့ဒီလို19 20 21 22ဆို4ချက်ဖြစ်တတ်တယ်အဲ့ဒီတော့ဒီလောဘတိတိအုပ်စုလေးတွေမှာအခုလို့ပညာနေဘက်ကနေယူပြီးတော့မိမိဖြစ်နေကြရာဂဖြစ်နေကြသောပိဋိဖြစ်နေကြအာယုန်လေးတွေနဲ့ယူရှိနေတယ်ဒီအကုသိုလ်စိတ်ကလေးကိုဘုံတွားပေါက်တယ်အဲဒီလိုသဘောပေါက်တဲ့အချိန်ကကြမှာအခုကဗရမနယ်ကိုပြန်ပြောင်းရင်လည်းရှုလို့ရမှတ်တတ်တယ်မာနကြတော့ပညာနယ်ကနေယူရှိရင်မိမိကဘာကိုအကြောင်းပြုပြီးမာနဖြစ်ဖို့တလဲဘုရားချင်းရှင်းလိုက်တယ်ငါအိုးကဘိုးကောင်းတယ်ငါအင်းကြီးကဘိုးကောင်းတယ်ပိဋကချင်းရှင်းလိုက်တော့လည်းငါစိဏကကဘိုးကောင်းတယ်ယောက်ျားချင်းရှင်းလိုက်တော့လေငါယောက်ျားကအပူတော်တယ်ဟုတ်ပလားအဲ့ဒီလိုနေရာကမှလိုက်ပြီးဂုံပြိုင်နေတဲ့သဘောလေးပဲနော်နောက်ဆုံးပြင်းပြမရှိဘူးဆိုရင်ဘယ်မှာလိုက်ပြိုင်လဲဒီကမှလာပြီးတရားချင်းပြိုင်တယ်ဟောမပြိုင်ဘူးလားပြင်ရပြင်တယ်တရားချင်းလိုက်ပြီးပြိုင်တယ်အနှံ့ယူလို့တဲ့အသာယူလို့တဲ့သဘောလေးပဲဒီမာနကနော်အဲ့တော့မိမိအသာယူနေကြပြညာအာယုန်လေးတစ်ခုကိုလည်းအာယုန်ယူပြီးရှုခဲ့ဒီလောကမှာလည်းတော်တော်လေးနဲ့ပေါ်လာတယ်။သို့တော့ဒီပြညာတွေကိုအာယုန်ယူရှုရင်ပေါ်လာကဘာကြောင့်လဲဆိုတော့သဘောရည်ဒီပရမတ္ထသစ္စာနယ်ကဂုဘဝအနေနဲ့ပြောခဲ့ရင်ပေါ့ဂုမဆက်ရှုစားပဲရှိသေးတယ်နော်။ ပညာနဲ့မတတလုံးအနေများခဲ့တော့ပညာနဲ့အကုသိုလ်တရားတွေကတော်တော်လေးမိတ်ဖွဲ့ထားတယ်။ဖြစ်နေကြဖြစ်နေတော့ဒီဖြစ်နေကြပညာအာယုန်လေးကိုလှမ်းအာယုန်ယူလိုက်ရင်ဒီအကုသိုလ်တရားလေးတွေကပေါ်လာတာပဲ။ဒါတော့လောဘမာနမှလည်းအလားတူပဲလောဘဒိဋ္ဌိတို့၄ချက်ပဲနော်။အကုသိုလ်စိတ်12ပါးတည်းကလောဘစိတ်၈ခုကိုရှုတတ်ပြီးဆိုရင်ပေါ့ဒေါသမုစိတ်ပြောင်းကြည့်။အဲ့ဒီဒေါသမုစိတ်ကြတော့ရှုတော်မယ်ဆိုလို့ရှိရင်ဒီဘဝမလို့အကြည့်လေးကိုဖြည့်ဆည်းပြီးတော့ဟိုကောင်မနည်းနည်းအာရုံကြီးလိုက်ပါ။အဲဒီကောင်မနည်းနည်းမှကြည့်လို့မရဘူး။ဟိုကောင်နည်းနည်းအာရုံကြီးနည်းနည်းမှကြည့်လို့မရ။ကြည့်မရတဲ့ပုံကတစ်ခုကိုလှမ်းအာရုံလိုက်တဲ့အချိန်ထောင်းနေဆိုရင်ဒေါ်လာအုပ်စုပေါ်လာတော့တာ။အဲဒီမှာမောဟကဟိုကောင်ဒီကောင်ဟိုကောင်မဒီကောင်မလို့အတိမှန်နေတဲ့သဘော။ဒေါသကစိတ်ခက်ထန်ကျန်နေတဲ့သဘောပဲ။ပေါင်းလိုက်မယ်ဆိုရင်လည်းအလုံးအဲ့ဒီမှာစိတ်ဆိတ်တဲ့ဆက်ရှင်လုံးရှိတယ်။သူကပီတိမပါတော့ဘူး။ဘုရားကနှစ်ဖက်ရစိတ်ပိတိထဲမှာပီတိပြုတ်ထွက်သွားတယ်။နှစ်ဖက်ရအလုံးခေါ်ဆိုအပ်တဲ့အញ្ញတမစိတ်ဆိတ်ကဆယ်နှလုံးရှိမယ်။အတိစိတ်တစ်လုံးနဲ့ဆိုတော့13လုံး။မောဟအခြေကအနုတ္တပ။ဟုတ်တယ်ဆိုအကုသလသန္တရဏစိတ်က4လုံး။ပေါင်းလိုက်တဲ့အခါကျတော့16လုံး။အသိစိတ်ကလေးနဲ့ဆိုတော့19လုံးစိတ်ခက်ခဲကြမ်းတမ်းနေတဲ့ဒေါသနဲ့ပေါင်းလိုက်တော့18လုံးအဲ့ဒါဒေါသအုပ်စုပဲအဲ့ဒီ18လုံးထဲမှာအိတ်သာတခါတလေကိုယ့်ရဲ့တော့မနာလိုဘူးနော်ကိုယ့်ရဲ့တော့မနာလိုတဲ့ဒီစိတ်ထားလေးပေါ်လာပြီဆိုလို့ချင်းဖြစ်နေကြပေါ့ကိုကြည့်လို့မရဘူးပေါ့ကိုစိနေကကနည်းနည်းညံ့နေသူစိနေကကနည်းနည်းပုံကောင်းနေတော့ဒီစိနေကကိုကအတဲကြည့်လို့မရဘူးစိနေကကြည့်မရကနည်းနောက်တော့စိနေကပိုင်ရှင်ကိုလည်းသိပြီးကြည့်လို့မရတော့ဘူးဒီလိုဖြစ်လာအဲ့ဒီအိတ်သာဖြစ်နေကြအာယုန်လေးတစ်ခုကိုလှမ်းအာယုန်ယူရတယ်ဒီဘွေမနောအကြီးကိုစိစေပြီးအိတ်သာဖြစ်နေကြအာယုန်လေးကိုလှမ်းအာယုန်ယူလိုက်ရင်ဒီအာယုန်ကဒီစိနေကအစရှိတဲ့ဒီအာယုန်တစ်ခုကိုပေါ့ဒီအာယုန်ကဒီဘွေမနောကြီးမှလမ်းရက်ထက်လက်ကြတယ်ဒီတော့အိတ်သာအုပ်စုပေါ်လာတယ်ကိုယ်နဲ့ကဒေါသအုပ်စုဆက်ရှင်လုံးနဲ့မှဒီအိတ်သာတလုံးပုံလာတာပဲတို့တော့တသင်္ခါရိကအတ္တခါရိကဒီမှာတော့နှစ်မျိုးရှိတယ်။တသင်္ခါရိကဆိုတာကတခါတလေဒေါသကသူများလှုပ်ပြီးလို့လာပြီးဒေါသဖြစ်တာလည်းရှိတယ်။တခါတလေသူများကမလှုပ်ပါဘူးကိုယ့်အကူကိုပင်ကိုယ်တစ်ပါးအတိုင်းထောင်းနေဆိုဒေါသဖြစ်လာတာလည်းရှိတယ်နော်။ဘုရားတိုင်တုံးမှုသို့မဟုတ်မိမိရဲ့တိုင်တုံးမှုကြောင့်ဒေါသဖြစ်တာလည်းရှိတယ်။ရှိကြရင်ထိနာမိတာပါတယ်။တိုင်တုံးမှုမရှိရင်ထိနာမိတာမပါဘူးအိတ်တာဖြစ်ထားမှလည်းဒီတိုင်းပဲဈေးကနေလာပြီးတွတ်လောက်ထားနေကိုလည်းရောပြီးအိတ်တာဖြစ်လိုက်တာလည်းရှိတယ်ဈေးကနေတွတ်မလောက်ဖြစ်နေတော့ကိုကြိုးဖြစ်နေတာလည်းရှိတယ်နှစ်မျိုးပေါ့နော်ဒါရင်ဒေါသအိတ်တာပြီးတော့ဒေါသမင်းစရိယအထိမခံနိုင်တဲ့သဘောမိမိဒီစီတခုကိုတစ်ဖက်သောပုဂ္ဂိုလ်ကနည်းနည်းလေးပြစ်စီတော့အောင်လာပြီးဖြစ်စီလိုက်တော့ဒီထဲမှာမခံနိုင်ဘူးပေါ့အဲ့ဒီလိုမခံခြင်းနဲ့ပစ္စည်းတစ်ခုကိုအာရုံယူပြီးလှမ်းရှုကြည့်ရအောင်။ဘဝမနောအကြည့်ကိုသိစေပြီးဒီပစ္စည်းလေးကိုလှမ်းအာရုံယူလိုက်ရင်ဒီဘဝမနောအကြည့်မှာဒီပစ္စည်းလေးလက်ပေါ်တင်းနဲ့တပင်နဲ့ဒီဒေါသမစ္စရိယအုပ်စုတွေပေါ်လာတော့တာပဲနော်။အဲ့ဒီအချိန်ခါမှာသူကရှုရတယ်။ဒီကဒေါသအိတ်တဒေါသမစ္စရိယဒေါသကုတ်ကုတ်ဆာနောက်တစ်ခုဇန်နေတယ်။ကုတ်ကုတ်ဆာကပြုတ်ပြီးတဲ့ဒုစရိုက်လေးကိုအာရုံယူပြီးတော့လည်းစိတ်ထဲမှာမကောင်းဘူးမချမ်းမသာဖြစ်နေတယ်။မပြုတ်မိတဲ့သူစိတ်တွေကိုအာရုံယူပြီးတော့လည်းစိတ်ထဲမှာမချမ်းမသာဖြစ်နေတယ်။ဘာလို့မလုပ်လဲမသိဘူး။ပြုတ်မိတဲ့သူစိတ်တွေကိုအာရုံယူပြီးတော့လည်းရှုနေတယ်။မပြုတ်မိတဲ့သူစိတ်တွေကိုအာရုံယူပြီးတော့လည်းရှုနေတယ်။အဲ့ဒီမှာတော့၄ချက်။ပြုတ်ပြီးတဲ့သူစိတ်ဆိုတာကတော့ဥပမာသူ့တက်ကိုတတ်ခုတယ်ဆိုကြပါစို့နော်။ဇဘိုးလေးတွေတတ်ခုတယ်၊ချင်းလေးတွေတတ်ခုတယ်၊ပြန်သတိရတော့စိတ်ထဲမှာမချမ်းသာဘူးပူနေတယ်နော်။ငါဒီလိုပြုတ်လို့မိတာမလီချင်းဆိုပြီးတော့စိတ်ထဲမှာနောင်တတဖန်ပူပန်နေတယ်။အဲဒီတော့ပူပန်တဲ့အပိုင်းမှာတိုင်တုံးမှုမရှိဘဲနဲ့မိဖမမိဖမမိပူပန်တာလည်းရှိတယ်။တစ်ခါတော့နေပြီးတော့မင်းကခုမှလာပြီးကြောင်းသူတော်လုံးမနေစမ်းဘဲနဲ့မင်းတစ်ချိန်လုံးကမင်းဘာလုပ်ဆောင်ရပဲဆိုသူဘက်ကလာပြုတ်လိုက်တော့မှဟုတ်ခါပဲလေဆိုပြီးပြန်တရီရတော့စိတ်ထဲမှာမချမ်းသာဘူးနော်။အဲဒီလိုသူဘက်တိုင်တုံးလို့ကုတ်ကုတ်ဆဖြစ်တာလည်းရှိတယ်။မင်းမိဖမမိကုတ်ကုတ်ဆဖြစ်နေတာလည်းတိုင်တော့မရှိပဲနဲ့နော်နှစ်ချက်ရှိနေအဲဒီတော့ပြုတ်ပြီးတဲ့ဒုစရိုက်လေးကိုအာယုံယူပြီးတော့နှစ်ချက်ရှိတယ်လို့မပြုတ်မိတဲ့ဒုစရိုက်တရားလေးကိုအာယုံယူပြီးတော့လည်းနှစ်ချက်ရှိလို့ရတယ် နေနေရကဘုန်းကြီးမလုပ်ခဲ့ကြတော့မှားတော့ဘကွာခုမှအိမ်တော်ကြီးတွေနဲ့လုံထွေးနေပြီးသားတွေနေပြီးတယ်ဘယ်လိုဆွတ်တော့မလဲခုမှဘုန်းကြီးလုပ်ချင်ပြီးတော့လဲမဖြစ်တော့ပါဇက်ကပြောတာကတကယ်ဒီအိမ်တော်ကြီးပြည့်စုံသွားပြန်တော့နောက်တစ်ယောက်ပြောပြန်တယ်ခက်ပုံခက်ပုံဟုတ်တယ်ဟုတ်လားပါဇက်ကတော့ပြောနေတာတကယ်တော့ဘုန်းကြီးလုပ်ချင်တဲ့ဆန္ဒတော့မဟုတ်ကြဘူးသို့သောအကင်ငယ်များပေါ့ကောင်းမှုကုသိုလ်တစ်ခုပြုမယ်လို့ရည်စုံထားတယ်ထိုကုသိုလ်တစ်ခုမပြုလိုက်နိုင်ဘူးစိတ်မကောင်းဘူးပေါ့မိဘရှိနေတော့မိဘကပစ္စည်းလေးတစ်ခုလှူမယ်လို့ရည်စုံထားခဲ့တယ်မလှူဖြစ်ဘူးစိတ်မကောင်းဖြစ်သွားတယ်နော်အဲ့ဒီပုံစံမျိုးပေါ့မပြုတ်လိုက်မိတဲ့သူ့စိတ်တစ်ခုခုကိုအာရုံယူပြီးတော့လဲရှုနိုင်ပါတယ်နော်မိုးရမနောအကြီးကိုစိတ်ဆက်ပြီးတော့ထုံမပြုတ်မိတဲ့သူ့ပြန်ကောင်းမှုတစ်ခုကိုလှမ်းပြီးအာရုံယူကြည့်ရနော်ယူလိုက်လို့ရှိရင်ဒီဘုံမနာဒီမဒီအယုံလာထိလိုက်တာနဲ့တပည့်နေတဲ့ဒီကုတ်ကုဆာတရားပေါ်လာစီအဲ့ဒီကုတ်ကုဆာကလည်းဘုရားကမိမိပါမိမိအလိုလိုဖြစ်တယ်လေရှိတယ်တိုက်တွန်းမှုရှိလို့ဖြစ်နေတာလေရှိတယ်သူများကလည်းတိုက်တွန်းလိုက်လို့တတိပိတ်လိုက်လို့ဖြစ်သွားတာလေရှိတယ်နော်လေးချက်ပဲရှုနိုင်တယ်အဲ့တော့ဒေါသအိတ်တာဒေါသမစ္စရိယဒေါသကုတ်ကုဆာဆိုတော့ဒေါသအုပ်စုကုန်သွားပြီဒေါသမစ္စရိယနှစ်မျိုးကုန်သွားပြီနောက်ကျန်နေတာကဘာကျန်လဲဆိုတော့ဝိသမောဟအုပ်စုဝိသိကိစ္စကျန်တယ်ဩဒိစ္စကျန်တယ်အဲ့ဒီဩဒိစ္စဩဇုကတော့ဘုရားတို့လောဘနဲ့မဖြစ်ဘူးဒေါသနဲ့မဖြစ်ဘူးဒါပေမဲ့စိတ်မငြိမ်တဲ့အာယုံတစ်ခုဖြစ်နေတဲ့အပြည့်အကိုအာယုံယူရှုလို့ရတယ်နော်ဥပမာပစ္စည်းတစ်ခုနဲ့ပတ်တယ်လို့ပြောလေသူနဲ့ပတ်တယ်လို့လောဘဖြစ်နေတယ်မဟုတ်ဘူးဒေါသဖြစ်တယ်လည်းမဟုတ်ဘူးဒါပေမဲ့ဒီပစ္စည်းအကြောင်းတစ်ခုကိုတတိယစိတ်ကကောင်းကောင်းမငြိမ်မသိစိတ်လှုပ်ရှားနေတယ်နော်အဲ့ဒီလိုအာယုံပစ္စည်းတစ်ခုဖြစ်ဖြစ်တော့ဟုတ်လူတစ်ယောက်ပဲဖြစ်ဖြစ်ပေါ့အာယုံယူရှုဆိုင်တယ်နော်ဩဒိစ္စဝိသိကိစ္စကြတော့ဒုလောဒုလောတွေ့တော့ညုံမှားတဲ့အပိုင်းမှာသူကအဘိဓမ္မာနိယကတော့သူကရှစ်ဌာနလိုနဲ့ညုံမှားတာပဲဘုရားရှင်ဘုရားမဟုတ်မဟုတ်ပါမလားသဗ္ဗညတဉာဏ်ဆိုတာတကယ်တမ်းရှိမှာရှိပါမလားနိဗ္ဗာန်ဆိုတာရှိမှာရှိပါမလားမဉ္ဇဉ်ဘုံဉာဏ်ဆိုတာတကယ်ဟုတ်မှာဟုတ်ပါမလားအရိယသံဃာဆိုတာတကယ်ရှိမှာရှိပါမလားစသဖြင့်တန်လျက်ရှိသီလကျင့်စဉ်၌တန်လျက်ရှိတယ်သမารိကျင့်စဉ်မှာတန်လျက်ရှိတယ်။ဝိညာဉ်ကျင့်စဉ်ဒီအပေါ်မှာလည်းတန်လျက်ရှိတယ်။သိက္ခာ3ရက်အကျင့်ရက်နော်။သိက္ခာ3ပါးမှာလည်းတန်လျက်ရှိတယ်။နောက်တစ်ခုကတော့နာရယရှင်ဆုံးလို့ခေါ်ဆိုအပ်တဲ့အဋ္ဌဘဝတွေအပေါ်မှာလည်းတန်လျက်ရှိတယ်။အဋ္ဌခန္ဓာ5ပါးမှာလည်းတန်လျက်ရှိတယ်။သံဃာရဲ့နောက်ဆုံးလို့ခေါ်ဆိုအပ်တဲ့အနာဂတ်ခန္ဓာ5ပါးမှာလည်းတန်လျက်ရှိတယ်။သံဃာရဲ့ရှင်ဆုံးနောက်ဆုံးလို့ခေါ်ဆိုအပ်တဲ့အဋ္ဌခန္ဓာ5ပါးအနာဂတ်ခန္ဓာ5ပါးနှစ်မျိုးအလုံးအပေါ်မှာလည်းတန်လျက်ရှိတယ်။ကျောင်းကျောဆက်ပြိဿသမုပ္ပါသဘောတရားဤအပေါ်၌လည်းတဏှာရှိတယ်။ဒီကျောင်းကျောဆက်ပြိဿသမုပ္ပါသဘောတရားအပေါ်၌တဏှာရှိတယ်ဒီကံကံရဲ့အကျိုးကိုတဏှာရှိတယ်လို့အတူကအဖြစ်နဲ့သုံးပါတယ်နော်။အဲ့ဒီရှစ်ဌာနအတွက်၌လူလုံးသူလုံးဟုတ်မှာဟုတ်ပါမလားတွေ့တော့ယုံမှန်းနေတယ်နော်။အဲ့ဒီယုံမှန်းခြင်းတရားကိုဝိသိကိစ္စလို့ခေါ်တယ်။အဲ့ဒီဝိသိကိစ္စဖြစ်နေကြအာယံတစ်ခုကိုရှင်းပြီးအာယံယူပြီးရှုကြည့်ပါနော်။ဒါအတိတ်ကငါလူဖြစ်ခဲ့တာဟုတ်မှာဟုတ်ပါမလားပေါ့မမှုလား။လူဆိုတဲ့ပညာအတက်အဆိုင်ခဲကိုအာရုံယူရှုကြည့်ရတယ်နော်သူကစိတ်ထရစ်တဲ့16လုံးရှိပါတယ်ဒီမှာတော့ဇာတ်လေးနဲ့အတင်းပေးနေနော်အဲ့ဒီလိုပညာငယ်ကနေပြီးတော့ဒီလောဘစိတ်ရှိဖို့ဒေါသမှုစိတ်နှစ်ခုမောမှုစိတ်နှစ်ခုခေါ်တဲ့အကုသိုလ်စိတ်စိတ်တည်းစနမျိုးကိုရှုတတ်ပြီးဆိုရင်နော်ရှင်ဘက်စိတ်တည်းနဲ့အတူရှင်တွဲပြီးရှုတတ်ပြီးဆိုရင်ပရမတ္တသစ္စာ၄ဘက်ပြန်ပြောင်းပြောင်းလို့လဲတယ်နော်အဲ့ဒီတော့ခုနကယုတ်ကလကလေးတစ်ခုမှရှိနေတဲ့စကုတ်ကြီးနဲ့ဘွေမနောအကြီးကိုပူဇော်သင်ကြည့်ပြီးယုတ်ကလတစ်ခုသုံးဖို့ယုတ်ကလအများစုမှရှိနေတဲ့ယူပါယံအယံကိုနှံ့အာယုံယူပြီးတော့အိဋ္ဌာပဲဒုက္ခပဲအတ္တပဲဒုက္ခပဲလို့ဆုံးဖြတ်ရင်လောဘဒိဋ္ဌိအုပ်စုဖြစ်တယ်။ငါမို့လို့ရှိရတာဒီယုတ်ကလကလေးတွေရဲ့အယံကိုငါမို့လို့ရှိရတာလို့အထင်ကြီးတဲ့ရင်မာနအုပ်စုလောဘမာနအုပ်စုဖြစ်တယ်။လုံးဝစဉ်ရှိခုရှုနည်းပဲနော်။လေးချက်ဒေါသအုပ်စုကြတော့မကြိုက်တဲ့အယံလေးတစ်ခုကိုနှံ့အာယုံယူပြီးရှုကြည့်ပါနော်။ဘိဒအယောင်လေးရနိုင်တဲ့စိစ္ဆတအယောင်လေးရနိုင်တယ်။ကိုကအယောင်နဲ့ပတ်သက်ပြီးတော့အကုသိုလ်ဇောတွေကိုရှုနေတာဖြစ်တော့အယောင်ကကွက်ယူပါနော်။ဒေါသအိဋ္ဌာကြတော့ဖြစ်နေကြအယောင်လေးတစ်ခုရှင်အယောင်ယူကြည့်နော်။ဥပမာမိမိအင်ကြီးအယောင်နဲ့သူ့အင်ကြီးအယောင်ပေါ့။သူ့အင်ကြီးအယောင်လေးကပိုပြီးကောင်းနေတယ်။မိမိတန်ငန်းနဲ့သူ့တန်ငန်းသူ့တန်ငန်းကပိုပြီးအယောင်ကောင်းနေတော့စိတ်ထဲမှာကြည့်လို့မရဘူး။အဲ့ဒီပုံစံပဲနော်။အဲ့ဒီအိဒါဖြစ်နေကြအယောင်တစ်ခုကိုဆန်းအာယုံယူရတယ်နော်ယူရလိုက်လို့ရှင်ဒီအိဒါတန်ရောက်ရှင်ဒေါသအိဒါအုပ်စုပေါ်လာလိမ့်မယ်ဒေါသမစ္စရိယကြတော့ ရောင်နဲ့ပတ်သက်လို့အထင်မှခံနေတဲ့သဘောခုနကမိမိရဲ့တန်ငန်းရောင်နဲ့တော့ဖို့အင်းကြီးအရောင်လေးပြတ်တော့အမှင်းနဲ့လာပြီးတို့လိုက်တယ်စိတ်ထဲမှာခံပြင်းသွားတယ်ခတ်ဆက်နေတဲ့သဘောလေးနော်အဲဒီဒေါသမစ္စရိယအုပ်စုဒေါသပုဂ္ဂိုလ်ကကြတော့အရောင်နဲ့ပတ်သက်လို့ဘာပြုံမပြောမှဆိုမှရှိတယ်ရှိဘူးတာလေးနောက်နောက်တဖန်ပူပန်မှုတာလေးကိုအာရုံပြုရှုရတယ်ဥပမာကလေးတစ်ပါးကအထက်ရောက်သူအင်းကြီးကကိုယ်ကအမှင်းလေးနဲ့တွန်းတိုးပြအခုတုတ်ပြီးမှသူအင်းကြီးလည်းအယောင်ပြတ်သွားတော့ကိုယ်လည်းစိတ်မကောင်းဖြစ်ဖြစ်ဘူးလေဆိုရင်အဲ့ဒါမျိုးယူရှိရတယ်နော်တုတ်ကသူကနည်းနည်းလေးအရှုခက်တယ်အရှုခက်တယ်ဆိုတာဒီလိုယောဂီတွေမှာဒီဥစ္စာကသိပြီးမထင်မရှားဖြစ်ဖြစ်ပြီးတော့နေတတ်တယ်ဒါကတော့ဒေါသကုက္ကုဆတ်တကပြုတ်ပြီးတဲ့ဒုစရိုက်တစ်ခုခုနဲ့ပတ်တယ်လို့ဟောနောင်တတ်တော့ဘူပန်းနဲ့မပြုတ်မီတဲ့ဒုစရိုက်ကြတော့ဒီကမှာအယောင်လေးကောင်းနေတော့အယောင်လေးလှက်နေတော့ဒီပန်းလေးကိုဖះပူဆောင်မယ်လို့ရည်စူးထားတယ်မအောင်နေလိုက်ဘူးစိတ်ထဲမှာမကောင်းဖြစ်သွားတယ်ဒီဓာမျိုးရွှေရွှေနော်အယောင်နဲ့ပတ်သက်လို့ဖြစ်ခုတယ်မစ္စရိယသဘောပဲနော်အကုတ်ကုဆာကိုရွှေရွှေဒီတဲ့ခါကျတော့မှနောက်ဥဒိစ္စစိတ်မငြိမ်းတဲ့အယောင်တစ်ခုကိုလမ်းအာရုံယူပြီးရှိရတယ်ဝိသိကိစ္စကျတော့ဒီအယောင်လေးဒီအတ္တရဲ့အယောင်လေးလားလို့ဟုတ်တယ်မလားစိတ်ထဲမှာယူပြီးရှုကြည့်အဲဒီအတ္တရဲ့အယောင်လေးလမ်းတော့ဒုလောဒုလောတွေးတော့နေတဲ့ဝိသိကိစ္စဥဆောင်တဲ့ဇောစိတ်အစဉ်လေးပေါ်လာလိမ့်အဲဒီလိုရှုတတ်ပြီဆိုရင်တော့လောရှုတတ်ပြီဆိုရင်တော့အကုသိုလ်စိတ်စနေလုံးကုန်သွားပြီအမျိုးသားပဲနော်အယောင်ကိုအာရုံယူပြီးဖြစ်ပေါ်တဲ့အကုသိုလ်စိတ်စနေမျိုးကုန်ပြီအယောင်ကိုအာရုံယူပြီးဖြစ်ပေါ်တဲ့မဟာကုသိုလ်သောနာဂုတ္တိရှင်မျိုးပါနေတဲ့ဇောတိအရှင်တွေလည်းရှုတတ်နော်အဲဒီလိုရှုတတ်ပြီးဆိုလို့ရှိရင်ဒီအယောင်တိုင်းကိုနိမိပြီးတော့ကျန်နေတဲ့တတ္တယုံကိုအာယုံယူပြီးတော့လည်းကုသိုလ်ဇောနာဂုတ္တဇောတွေစောနေတဲ့ဇောတိအရှင်တွေကိုလည်းရှုတယ်နော်သောတာဒေါရဝိသိနဲ့အတန်ကိုဆက်လက်အာယုံယူနေတဲ့မနောဒေါရဝိသိနှစ်မျိုးတွဲပြီးရှုတယ်နော်အဲဒီတော့ယောနိဘမနတိကာရဒီအတန်တိုင်းမှာကျတော့နာအကြီးနဲ့ဘဝမနောအကြည့်တက်ကိုပူတက်သိကြည့်ရတယ်။သိကြည့်ပြီးတော့အတန်တစ်ခုကိုသာအာရုံယူရတယ်။သိပ္ပတကယုတ်ကလေးတွေပုစုံထိခိုက်နေတဲ့အတန်ကိုပဲဖြစ်ဖြစ်ဗိဒ္ဓကအတန်ကိုပဲဖြစ်ဖြစ်အာရုံယူရှုလို့ရတယ်နော်။ဒီကနာကြည့်တက်နဲ့ဘဝမနောအကြည့်တက်နှစ်ခုကိုပူတက်သိကြည့်ပြီးတော့အတန်လေးတစ်ခုကိုအာရုံယူပြီးဒီအတန်ကိုအတန်လို့ပဲဆုံးဖြတ်ချက်ချကြည့်မဟာကုသိုလ်ဇောတိဖြစ်နေတယ်။ဒီအတန်ကိုယုတ်ပြားလို့ဖြစ်ကြည့်ယုတ်ပြားလို့ပြီးတော့မနောဒရိကမဟာကုသိုလ်ဇောဝတိဖြစ်ခြင်းနဲ့ဖြစ်နေတယ်ဒီတန်လေးကဖြည်းဖြည်းပြတ်တာကိုအာယုံယူပြီးအနိစ္စလို့ရှုကြည့်ဖြည်းဖြည်းပြတ်တဲ့အနိစ္စခံရတဲ့သဘောကိုအာယုံယူပြီးဒုက္ခလို့ရှုကြည့်မပြည့်စုံတဲ့အခိုင်အမာနှစ်သာရအဖြစ်ဒီလိုအတ္တမဟုတ်တဲ့သဘောကိုအာယုံယူပြီးအနတ္တလို့ရှုကြည့်ဉာဏ်ချက်သုတ်ကအနတ္တအတ္တစပြီးတော့နေအရှင်ပြည့်ပြီးဖြစ်နေတဲ့အတ္တဒီအတန်လေးကိုလည်းအတ္တုပါလို့ရှုကြည့်နော်အဲဒီလိုရှုခြင်းရတော့ယောနိကမနတိကာရဖြစ်နေတဲ့အတ္တဟောအယောင်လေးပါလို့ပဲမဟာကုသိုလ်မနတ္တရိကဇောဝတိဖြစ်ခြင်းနဲ့ဖြစ်သွားတယ်။အတန်လို့တက်တဲ့ပြီးရင်တော့သောတာဒရိကဇောဝတိနဲ့မနတ္တရိကဇောဝတိဖြစ်တယ်။ယုတ်တရားလို့ပြီးမှအနိစ္စဒုက္ခအနတ္တအတုကလို့ပြီးမှရှင်တော့မနတ္တရိကဇောဝတိဖြစ်ခြင်းနဲ့ဖြစ်တယ်။အဲ့ဒီဖြစ်တဲ့အတိုင်းတော့အကောင်းဆုံးကိုရှိမကောင်းဆုံးကတည်းကဒီတိုင်းပဲ။အတန်ကိုပတ်ပြီးအာရုံယူပြီးတော့ရှုရအောင်နော်။ဒီတော့နာအကြည့်တဲ့နဲ့ဘွေမနောအကြည့်တဲ့ဆိုဘုဒ္ဓတင်းစီနဲ့တင်းသိပြီးတဲ့အချိန်ခါမှထူရောက်ပြီးပုဂ္ဂိုလ်ကလောဘဖြစ်နေတဲ့အတန်တစ်ခုကိုသာအာရုံယူကြည့်ပေါ့။ဒါကြီးရင်ဘယ်အတန်ကိုလောဘဖြစ်ကြ။ဟင်?ဉာဏ်ဉာဏ်တို့ပါတော့။ဉာဏ်ဉာဏ်တို့ဉာဏ်ဉာဏ်တို့ဇာမဲဉာဏ်တို့ပေါ်နေတဲ့နဲ့တူပါတယ်နော်။အဲဒီလောဘဒိဋ္ဌိဖြစ်နေတဲ့အတန်လေးတစ်ခုကိုသာအာရုံယူကြည့်ပေါ့။နည်းနည်းနားထောင်ကြည့်ဒါသူ့အတန်နဲ့တူတယ်။ဟောသူ့အတန်ကြိုင်တယ်ဒါကြီးရင်သဘောမကျဘူးလား။ဟင်။သူ့အတန်ဆိုတာဘယ်လိုပြောတာ။ဉာဏ်ဉာဏ်ဘုံဘုံပြောတာသုတ္တန်ဆိုတာဟုတ်တယ်မလားအဲဒီသုတ္တန်ကိုနားထောင်ကြည့်လိုက်ဟာဒီတန်တိတ်သဘောကျတော့အဲဒီသဘောကျပြီဆိုလို့ရှိရင်အဲဒီမှာဒုလို့အတိမှားတယ်ဟုတ်တယ်မလားမောဟသူ့အတန်လဲလို့ယုံကြည်ချက်မှားနေတာလားဒိဋ္ဌိလောဘဒိဋ္ဌိဥဆောင်နေတဲ့အကုသိုလ်ဇောစိတ်အဖြစ်နေပေါ်လာလိမ့်ဒီအတန်လေးကိုပဲနေစားပဲဒုက္ခပဲအတ္တပဲသူ့ပါပဲလို့ဆုံးဖြတ်ချက်ချတယ်နော်။လောဘတိတိဥစ္စာနဲ့အကုသိုလ်ဇောစိတ်အဖြစ်နေပေါ်လာလိမ့်မယ်။ အဲ့တော့ဒုလို့ငါလို့အတိမှန်နေတာကအတ္တဆိုတဲ့မျိုးပါခொနကအိစ္ဆဒုက္ခအတ္တဆိုတဲ့အခြင်းနဲ့မှာပါနေတဲ့အတ္တဆိုတဲ့မျိုးပဲနော်အဒီအတန်ကိုပဲဒီယုတ်ကလပ်လေးတွေပိုင်းထဲမှာရိုက်ခတ်နေတဲ့အတန်လေးတွေရှိတယ်ဒီလောက်သိကွင်းနေတဲ့အတန်လေးတွေပေါ့လေနောက်ပိုင်းယောဂီတွေဒီလိုနည်းနည်းသုတေသနာပြုပြီးလေ့လာကြည့်ပါလေလက်ထက်ကြီးတွေမှာကလပ်ကြီးတွေရိုက်ခတ်လို့တော့မဟုတ်ဘိုးကောင်ကြီးတွေအော်လို့မီးမြဲတဲ့အတန်ကိုနှတ်ဆောင်ခိုင်းရင်သူကနှတ်ဆောင်လို့ရတာပမာဏိကကောင်းလာတယ်နော်ဒါလို့သိပွေးနေတဲ့အတန်လေးတွေကိုငါဖို့လို့ရှုရတာလို့အထင်ကြီးလိုက်တာနဲ့ဒီလိုနေတဲ့ဘာဖြစ်လဲမာနတန်ရောက်ရင်မာနလောဘမာနအုပ်စုတွေပေါ်လာတယ်ဒေါသမကြိုက်တဲ့အတန်တစ်ခုကိုယဉ်စုကြည့်နော်ဒီအတန်ကိုကြားလိုက်တဲ့သူတွေမှာထောင်းနေတဲ့ဒေါသဖြစ်တယ်အဲ့ဒီအတန်မျိုးကိုသာအာရုံယဉ်စုကြည့်နော်မင်းဘာပြောလိုက်တာလဲရှင်ဘာပြောနေတာလဲရှင်ပြောတာဒီမှာနားမလဲဘူးဆိုတော့ပုံစံမျိုးနဲ့ရှင်အွန်လိုင်းတဲ့အတန်မျိုးပေါ့ဟုတ်တယ်မလားအဲ့ဒီအတန်တစ်ခုကိုလည်းအာရုံယူလိုက်ဒီတော့ကဖြစ်ချင်းပြန်ပေါ်လာတယ်ဒီကောင်မငါစော်ကားတယ်ငါအရင်မောင်းချလိုက်ရင်တော့ကောင်းပါပဲဟုတ်တယ်မလားတကယ်တော့မောင်းမချပါဘူးစိတ်ထဲကဖြစ်လိုက်ဟုတ်တယ်မလားအဲ့ဒီလိုဒေါသဖြစ်နေတဲ့အတန်တစ်ခုကိုအာရုံယူပြီးရှုကြည့်နော်ဘုလိုပြိဿုပ်ပါမှာလည်းဒီအတန်တွေကိုလည်းအာရုံယူရှုကြည့်ကြနော်ဒါနဲ့ဖြစ်နေကြဒီလိုအတန်တခုကိုစမ်းပြီးအာရုံယူပြီးရှုလိုက်တဲ့အချိန်ခါမှာအနိစ္စဆုံးကတော့ခုနကတိဋ္ဌာန်ကြီးရဲ့အော်တဲ့အတန်လို့ခွေးအော်တဲ့အတန်လို့ပေါ့ကိုတရားထိုင်နေတဲ့အချိန်ခါမှာနိစ္စတဲ့အတန်တခုကိုကိုမကြိုက်တဲ့အတန်တခုကိုလည်းအာရုံယူပြီးရှုကြည့်နော်ဒေါသအုပ်စုပေါ်မယ်ဒေါသအိတ်တန်ကတော့ခုနကသူ့အတန်ကကိုယ့်အတန်နဲ့ပိုကောင်းနေတဲ့အချိန်ထဲမှာမကြည်ဘူးပေါ့နော်ဒါကမေဂရိယကြတော့နဲ့အတန်ကဝက်ကိုမင်းနဲ့ထိုးတဲ့အတန်မျိုးပဲလို့တစ်ခါကပြောလိုက်လို့ဆိုကြတယ်နော်ကိုယ့်အတန်လာပြီးထိလိုက်တော့အထိမခံနိုင်တဲ့သဘောနော်အတန်နဲ့ပတ်သက်လို့ပြောရတာပဲကိုယ့်ကိုယ်ဆန်ကြတော့ဒီအတန်နဲ့ပတ်သက်လို့ဘာပြောမှဆိုမှပြောမှရှိဖို့လေရှိဖို့တည်းရှိရှိနော်အစုကတော့နည်းနည်းခက်တယ်သောကစာမရှိနေတော့လေရှုပ်ွက်ကစာမရှိနေတော့လေဒီဥစ္စာကစာမရှိတဲ့အတိုင်းပဲလိုက်ပြီးရှုပ်ကြည့်ရတာပဲဒီလိုယောဂီတွေကြိုင်တဲ့အရှုပ်ပြည့်ချက်နဲ့ထားထားလိုက်ပါလို့ဒီလိုပဲပြောရတော့လေနော်ကိုယ်တော်ကကြတော့အဲ့ဒီနောက်ပြုတ်ပြီးတဲ့ဒီပြက်မပြုတ်နိုင်သေးတဲ့သူ့ပြက်ဆိုကြပါစို့ဩငါစကားလေးသူ့ကိုချူချူတတ်တတ်လေးပြောလိုက်ရင်သူအမတန်စိတ်ချမ်းသာသွားမယ်ခုငါသူ့ကိုသူစိတ်ချမ်းသာတဲ့စကားလေးငါမပြောလိုက်ရဘူးဆိုပြီးစိတ်ထဲမှာမကောင်းဘူးပေါ့ဟုတ်တယ်မလားအဲ့ဒီတော့အတန်နဲ့ပတ်သက်တဲ့ရှိဘူးတဲ့ကုက္ကုဇာအနေနဲ့အာရုံရင်းရှိရတာပဲနော်။ဥဒိစ္စကစိတ်မငြိမ်းတဲ့အတန်တကုယုံကြည်ကြည့်။ဝိသိစိတ်ဆံကြတာဒီယောဂနာကလေးတွေရဲ့အော်နေတဲ့ယောဂနာကလေးတွေအတွင်းမှာပေါ့။ကလချင်းပုစုကြည့်တယ်လို့ဖြစ်ပေါ်နေတဲ့အတန်ဒီအတ္တရဲ့အတန်လားလို့ယုံကြည်ကြည့်။ဒါဝိသိစိတ်ဆံအုပ်စုပေါ်လာလိမ့်မယ်နော်။ဒါအတန်လိုင်းပဲ။အဲ့ဒီအတန်လိုင်းရှိတယ်လို့အနန္တလိုင်းအရသာလိုင်းကြတယ်လို့ပုံစံတူတော့ပါတယ်နော်။အနန္တလိုင်းရှိခြင်းနဲ့ဆိုရင်အကောင်းဆုံးမကောင်းဆုံးရှိခြင်းနကောအကြည်တက်နဲ့ဘဝင်မနောအကြည်တက်ကိုပူတဲ့သိပြီးတော့ယုတ်ကလတစ်ခုသို့မဟုတ်ယုတ်ကလအများကြီးအနံ့ကိုအာရုံယူရှိကြည့်ယောနိရောမနတိကရဖြစ်ရင်ကုသိုလ်ဇောတွေစောမယ်အာယောနိရောမနတိကရဖြစ်ခဲ့ရင်အကုသိုလ်ဇောတွေစောတော့လိမ့်မယ်အရတာနိုင်ကြတော့လယအကြည်တက်နဲ့ဘဝင်မနောအကြည်တက်ကိုပူတဲ့သိပြီးယုတ်ကလတစ်ခုသို့မဟုတ်ယုတ်ကလအများစုမှရှိနေတဲ့ရတ္တယံကိုလည်းအာရုံယူပြီးတော့ရှိကြည့်နော်ဆိုရတ္တယံကဒီလျာအကြည်တတ်နဲ့ဘဝင်မနောအကြည်တတ်မှပြန်တူလာပြီးရက်ခတ်လိုက်တဲ့ဆင်းလိုက်တဲ့အခါမှာဇိဝဓာရိကဇောဝိတိစိတ်အစဉ်နဲ့ရတ္တယံကိုဆက်တဲ့အာယုယုနေတဲ့မနောဓာရိကဇောဝိတိစိတ်အစဉ်လေးဖြစ်ပေါ်လာလိမ့်မယ်။ယောနိသောမနတိကရဖြစ်ခဲ့ရင်ကုသိုလ်ဇောတွေစောမယ်။အာယောနိသောမနတိကရဖြစ်ခဲ့ရင်အကုသိုလ်ဇောတွေစောလိမ့်မယ်။ကိုအကြည်တတ်ကာယဓာရိကဇောဝိတိနော်အဲဒီကကာယဓာရိကဇောဝိတိစိတ်အစဉ်နဲ့ဘုဒ္ဓဘာယုံကိုအာယုံယူနေတဲ့မနောဓာရိကဇောဝိတိစိတ်အစဉ်တွေကိုရှုကြည့်နေဆိုရင်တော့မိမိရှုကြည့်တဲ့နေရာကအကြည့်တက်တစ်ခုကိုဖန်ရမယ်ဥပမာဆိုကြပါစို့ဒီမန်တဏျာမှာပေါ့နော်ထိထားတဲ့တဏျာဒီမန်နဲ့ကြမ်းနဲ့ထိတဲ့တဏျာမှာအဲဒီကထိကြမှုနဲ့ပတ်သက်ပြီးတော့မိမိကရှုကြည့်နေဆိုရင်ဘာလုပ်ရမလဲအဲဒီဒီမန်တဏျာမှာဖန်ပြီးဓာလေးပါစိုက်ပါဒါကအမှုန်လေးအလုံးဖြစ်သွားမယ်အဲ့ဒီကလအမုံတွေကိုတက်ခွဲလိုက်လို့ရှိရင်ကြီးတဲ့ကလမကြီးတဲ့ကလနှစ်မျိုးရှိတယ်။အဲ့ဒီနှစ်မျိုးတည်းမှာ ကလအမျိုးအစားကိုထပ်ပြီးတက်ခွဲလိုက်တော့ကာယတတကကလဘာဝတတကကလစိရိကအထကလဥရကအထကလအာရကအထကလဆိုပြီးတော့ယုတ်ကလအမျိုးအစား5မျိုးရှိမှယုတ်အမျိုးအစား54မျိုးရှိအဲ့ဒီထက်ကကာယအတိတ်ကိုလှမ်းပြီးသိသိလိုက်နော်ဒီကာယအတိတ်နဲ့ဘဝမနောအတိတ်နှစ်ခုကိုဖုတ်တက်ပြီးသိသိပါသိသိပြီးတဲ့အချိန်ခါမှာဒီကာယအတိတ်နဲ့အနိတ္တဆုံးကလတစ်ခုကိုမှရှိနေတဲ့ပထဝီဓာတ်သို့မဟုတ်ဒီသောဓာတ်သို့မဟုတ်ဝါယောဓာတ်ကိုအာရုံယူကြည့်ရတယ်ရှင်းတဲ့နေရာမှာဥမာနာကျင်နေတယ်ဆိုကြပါစို့နော်ဒီနာကျင်ဖို့ဟာဘာကြောင့်ဖြစ်ရသလဲလို့သတိပြန်ပြန်ဆက်ကြည့်ပထဝီလုံကဲလို့ဖြစ်တာတေဇောလုံကဲလို့ဖြစ်တာဝါယလုံကဲလို့ဖြစ်တာရှိပုံနော်ဘုရားဒီမှာကလောဘတိတိဥစုရှုမှန်ခြင်းကအတွေ့အထိကောင်းတဲ့နေရာလေးကိုတော့အာရုံယူဖို့လိုတယ်နော်ဒါတော့ဒီတင်မနဲ့ကျန်တဲ့ထိခိုက်တဲ့နေရာလေးနဲ့ပတ်သက်ပြီးမိမိစိတ်ထဲမှာထိုင်လို့ကောင်းနေတော့နှိမ့်ချနေတယ်ဆိုရင်တော့လောဘတိတိဥစုအာရုံယူရှုလို့ရတယ်ဒီမှာကနှိမ့်ချဖို့မရှိဘူးထိတာတိတ်မကောင်းဘူးလက်လက်ချင်းဆက်ထားတဲ့နေရာလေးကတွေးကြည့်နေတာကနည်းနည်းကောင်းနေဆိုရင်တော့အဲကောင်းနေတဲ့ကပြောင်းချက်ဒါလောဘတုတိအုပ်စုရှိနေတဲ့ဆိုရင်ကြွားရပါနော်။အဲဒါကတင်မလို့နေရာမျိုးမှာကမခန္ဓာဖြစ်နေတဲ့ဒေါသအုပ်စုရှိနေတော့ဘူးကောင်းနော်။ဒါဒီတော့ရှိနေတဲ့ဆိုရင်ယောဂီပုဂ္ဂိုလ်ကအတွေ့အထိကောင်းနေတဲ့ဒီမှာလက်လက်ချင်းဆက်ထားတဲ့နေရာလေးပဲဆိုကြပါစို့။အဲဒီတနေရာမှာဖန်ဒလိဘဆက်နေအဲဒီမှာလည်းယောဂလအမျိုးသားငါမျိုးရုပ်မျိုးဆက်54ရှိမယ်အဲ့ဒီကာယအကြည့်တက်ကိုဖမ်းရမယ်အဲ့ဒီကာယအကြည့်တက်နဲ့ဘဝမနောအကြည့်တက်နှစ်ခုကိုပူးတဲ့သိပြီးတော့အဲ့ဒီကာယအကြည့်တက်နဲ့အနိစ္စဆုံးကလတ်တစ်ခုမှရှိနေတဲ့ပထဝီနဲ့ဖြစ်စေဒီဇောနဲ့ဖြစ်စေဝါယနဲ့ဖြစ်စေရှိရမယ်နာမချုပ်အောင်မာရတဘောလေးတစ်ခုဆက်ကြစီနော်မာရတဘောလေးတစ်ခုကိုလည်းအာရုံယူလိုက်တဲ့အချိန်မှာဒီမာရတဘောလေးကဒီကာယအကြည့်တက်နဲ့ဘဝမနောအကြည့်တက်မှာပြန်လူလာပြီးရက်ခတ်ရက်ခတ်ရင်ကာယဓာရိကဇောဝတိစိတ်အစဉ်နဲ့ဒီဖုဒ္ဓဘာယံကိုဆက်လက်အာယုံယူနေတဲ့မနောဓာရိကဇောဝတိစိတ်အစဉ်တွေဖြစ်ပေါ်လာမယ်။အဲဒီကာယဓာရိကဇောဝတိစိတ်အစဉ်မှာဝိသရဏဝဇံသမ္ပရိစံနရိဏဟောထောဇောဓာယံဆိုတဲ့ဒီဝတိစိတ်တွေမနောဓာရဝိသီရမပါနေတဲ့မနောဓာရဝဇံဇောခဏချင်းဓာယံနှစ်ချင်းဆိုတဲ့ဒီဝတိစိတ်အလုံးကတော့ဟရိယဝုဒ္ဓကိုအမိတော်ပြီးဖြစ်တယ်။ကာယဝိညာဉ်စိတ်နဲ့အပေါင်းပါစေတသိက်ခုနလုံးစိတ်တွေရှင်းလုံးကကာယအကြည့်တက်ကိုမည်ဖြစ်တယ်။ဒါကြောင့်သူတို့မြေယဝုထုရောက်နှစ်ခုကိုပူတဲ့တင်းကြည့်ပြီးတော့ရှုနေခြင်းဖြစ်တယ်။အဲဒီတော့ဒီလက်လက်ချင်းထက်ထတဲ့နေရာလေးမှာပေါ့။စိတ်စိတ်တွေဘယ်နှလုံးဖြစ်နေလဲ။ရှင်းလို့နော်။ကာယအကြည့်တက်ပဲရှိတယ်။ကာယအကြည့်တက်ကိုမြည်ပြီးတော့ဖြစ်သွားတဲ့စိတ်စိတ်တွေကအများဆုံးဘယ်နှလုံးဖြစ်နေလဲ။ရှင်းလို့နဲ့မပေါ်ဘူး။အလားတူပဲစက်ကိုအကြည့်တက်၊နာအကြည့်တက်၊နှာခေါင်းအကြည့်တက်၊ခြေအကြည့်တက်အဲ့ဒီအကြည့်တက်ဒီကိုမြည်ဖြစ်တဲ့စိတ်ကလေးဟာလည်းရှင်းလုံးနဲ့မပေါ်ဘူးအတိတ်ဒီလုံးနဲ့တပ်ပါဖြစ်တဲ့သန္တရဏစိတ်ကလေးခုနှစ်လုံးပေါင်းလိုက်တော့ရှင်းလုံးမှရှိဒါကဗုဒ္ဓဘိဓမ္မာမှာနားတဲ့ပုံတွင်တင်းတင်းတွင်နေပဲနော်အဲ့ဒီတွင်နေတဲ့ယောဂီတွေကိုလက်တွေ့အရှုခိုင်းနေတော့လည်းဒီပုံစံအတိုင်းပဲအဖြစ်ဖြစ်ပါတယ်သို့တော့ဒီနေ့ဖြစ်သိပ္ပံမှာပြောနေတဲ့စကားလေးတစ်ခုရှိတယ်ဉာဏ်ဟာဥလုံးမှာရှိတယ်ဆိုတဲ့စကားအဲ့ဒါဘုရားအမိမာနိယဟောဤမဟုတ်မှန်ဤမမှန်ဤလက်တင်ဆန်းတယ်လို့ရပါတယ်။ခုလိုဒီကာယဓာရိကဇောဝတိစိတ်အခြင်းကိုသတိပြုကြအခုပူဇော်ပြီးရှုတတ်တဲ့ယောဂီပုဂ္ဂိုလ်အဖို့နော်။ဘုနာကိုခံပြီးတန်လေးပါဆက်ကြည့်ပါ။ဥနောက်မှာသူကယုတ်ဘလောက်ရှိလဲ။ယုတ်ကလအမျိုးအစားက9မျိုး၊ယုတ်အမျိုးစား54ရှိတယ်။ဒါကဟို52ခုထပ်မှာယုတ်ပင်ရှုတဲ့ကဒီယောဂီကနားလည်ပြီးတော့ဖို့ဖို့ကျင်းနေပြီ။ကျင်းနေတဲ့အချိန်ကကျတော့ကာယတတကကလရှိတယ်ဘာဝတတကကလရှိတယ်စိတ္တအထကလဥဒ္ဒအထကလအရဇအထကလဆိုပြီးယုတ်ကလအမျိုးသားက9မျိုးယုတ်အမျိုးသား54ရှိအဲဒီ54မျိုးထဲမှာကာယတတကကလထဲမှာကာယအကြည့်တပါနေတယ်ဘုနောမှာရှိတဲ့ဒီကာယအကြည့်တကိုတစ်ခါကသိသိတာတစ်ခါကဘဝမနောအကြည့်တနဲ့ဉာဏ်လူထင်အောင်လှမ်းပြီးသိသိကြည့်နော်အဲဒီကာယအကြည့်တနဲ့ဘဝမနောအကြည့်တနှစ်ခုတို့ရောပေါ့ဉာဏ်လူသိသိနိုင်တဲ့ယောဂီပုဂ္ဂိုလ်ကအဲ့ဒီဥနာမှာရှိတဲ့ဒီကာယအကြည့်တက်နဲ့အနိစ္စဆုံးကလတ်တစ်ခုကိုမှရှိနေတဲ့ပထဝီဓာတ်တော့ဖြစ်ဖြစ်သို့မဟုတ်ဒီဇောဓာတ်တော့ဖြစ်ဖြစ်ဝါယဓာတ်တော့ဖြစ်ဖြစ်လှမ်းအာရုံယူကြည့်ပထဝီဓာတ်ကိုပဲဖြစ်ဖြစ်လှမ်းအာရုံယူကြည့်ပါဆိုပထဝီဓာတ်ကဒီဥနာမှာရှိနေတဲ့ကာယအကြည့်တက်နဲ့ဘဝမနောအကြည့်တက်နှစ်ခုကိုဉာဏ်ကြိုးလာပြီးတော့ရိုက်ခတ်ရိုက်ခတ်တဲ့အချိန်ခါမှာဒီကတော့ဝိဇံကာယဝိညာဉ်တံပရိစ္ဆေနရိကနာဟုတ်တော့ဇောခဏချင်းဒါယုနှစ်ချင်းဆိုပြီးဝိသိစိတ်ဖြစ်မှာဘုဒ္ဓဘာယုံကိုပဲဆက်နဲ့အာယုံယူနေတဲ့မနောဓာရိကဇောဝိသိစိတ်အရှင်နေလဲဖြစ်မှာဘဝင်းနေချာချပြီးတော့နော် အဲဒီလိုဖြစ်သွားတဲ့အချိန်ခါမှာဘိသရဏဝဇ္ဇမဆစ်စတိပိစတလုံးတာပုံလေးပဲဥနောမှာရှိတဲ့ဒီကာယအကြည့်တတ်ကိုပြည်တော်ပြီးဖြစ်ပေါ်တော့တဲ့နံပြတ်ကကာယဝိညာဉ်တွေကဆစ်စတိပိစီလုံးမှာရှိဒီတဲ့မပေါ်ဘူးသံရိစိတ်မှာဆစ်စတိပိစတလုံးတန်ဒီရဏမှာပိဠိပိုင်းစတလုံးမှာဆိုကြပါစို့ဘုသောမှာဆစ်စတိပိစတလုံးရောကြတော့မှာဆစ်စတိပိကနကယောနိသောမနတိကာရဖြစ်တဲ့အကုသိုလ်သောဆိုမဲ့34ရှိသူတို့ကလည်းလုံးတော့နန္ဒရာဇူရင်းမှာလည်းဉာဏ်လို့ခေါ်တဲ့ပြင်းပြင်းလေးစတဲ့ပတ်။ခုနကဥနောက်ကာယအတိတ်ကိုမှီပြောပြီးဖြစ်ပေါ်သွားတဲ့နန္ဒရာရှင်းလုံးကဘာတွေလဲဆိုတော့အတိစိတ်ဖာဒဝရဏပညာစေရဏဣဒ္ဓဂတဇီဝိတမနတိကာရဒီရှင်းလုံးမှာရှိ။အဲ့ဒီထက်မှဉာဏ်ခေါ်တဲ့ပြင်းပြင်းလေးစတဲ့မပါ။ဥနောက်ကာယအတိတ်မှာဒီရှင်းလုံးနဲ့ပုံပြီးဖြစ်နေတဲ့ဆွမ်းအားလေမရှိဘူး။ဒါကြောင့်ဥနောက်မှာဉာဏ်ရှိတယ်လို့ခေတ္တပံကတချို့တချို့ပေါ့နော်။ဒါကြောင့်ပြန်ပြောပြီးမယ်လို့ဗုဒ္ဓအပိဓမ္မာကတော့ဉာဏ်ဒီဥနောက်ကာယအကြည့်ကမရှိဘူး။မဖြစ်ဘူး။ဆရိယဟုတ်သူမျိုးအင်းအတ္တမှတားလို့ရှိပြီးဖြစ်။ဒီအကြောင်းကိုယောဂီတွေတော်ခမည်းများဥစဉ်သူတေသနာပြုပြီးတော့အရှုခိုင်းပါလေ။အထူးသဖြင့်တော့ဆရာမလောကဆရာလောကနော်။သိပညာတဲ့ပုဂ္ဂိုလ်လောကဖြစ်ခိုင်းရင်လည်းဒီပိုင်းကိုတော့မမေ့တဲ့အရှုခိုင်းပါလေ။နည်းနည်းတရားထက်တဲ့ပုဂ္ဂိုလ်တွေကြရင်တော့ဒီပြုဒေသနာမလုပ်ခိုင်းတော့ဘာဖြစ်လို့လဲရိုးရိုးသင်ပေးနေတာတော့မှသူကမမှတ်မိနဲ့ဖြစ်နေတယ်ဒါတွေကိုထပ်ဆင်းပြီးသူ့ကိုပေးလိုက်တဲ့အခါကျတော့ဆက်ကလင်းနေတတ်နော်ဒီဘက်အရင်ကလက်တွေ့စမ်းတာကြည့်ပါလေမစမ်းတာချင်းမှရှိကြည့်ကမ်းပါအောင်လို့အရင်ခိုင်းကြည့်တယ်ဒီလိုဆက်ကရိုးရိုးကြည့်ပါဆက်ကတော့လည်းဆက်ခံထက်ကအရှင်ခိုင်းကြည့်တယ်တကယ်ယောဂီကယူတာလို့တကယ်ပြုဒေသနာပြုနေတဲ့ယောဂီဖြစ်ချင်တယ်ဆိုရင်တော့မမှန်ကန်ကန်နဲ့သူပြောပါတယ်တရားအကြည့်တဲ့အရှင်ခုနော်ကာယအကြည့်တမှာမြန်လျာရှင်းလုံးမှာဖြစ်တဲ့ဥပ္ပမရှိတဲ့ကာယအကြည့်တ။ဟရိယဝုဒ္ဓဥကလည်းနှလုံးအိမ်အတွင်းမှာတော့ဖီတယ်ဖြစ်တော့ဥနောက်ထဲမှာလည်းဟရိယဝုဒ္ဓရုပ်ထရာကမရှိဘူး။မရှိတဲ့အတွက်ဒီဥနောက်မှာဉာဏ်ဘယ်လိုမှဖြစ်နိုင်တဲ့စွမ်းအားမရှိဘူး။သို့သော်သူတို့ကဘာအကြောင်းပြတယ်လို့မင်းဥနောက်ကောင်းမယ်ဆိုလို့ရှိရင်ဉာဏ်ပညာထက်မြက်တယ်ဆိုတဲ့သဘောလေးကိုသူတို့ကတချို့ရှင်းရှင်းပြကြနော်ကုဏ္ဏကောင်းမှတယ်ဟုတ်ပါဘူးတခြားကရိယာတွေလည်းကောင်းမှာနော်ကရိယာတစ်ခုခုချုပ်ချက်ပြီးပြည့်စုံသွားပြီဆိုလို့ရှိရင်ဒီဘုက္ခုအသက်ရှင်ဖို့တော့မခက်သွားဘူးလားခက်နေတယ်နော်ဒါကြောင့်ဉာဏ်ကောင်းဖို့မကောင်းဖို့ဆိုတဲ့အပိုင်းကြီးဟာယုတ်တွေကိုမှီတယ်ပြီးနန္ဒရာတွေကဖြစ်နေရတဲ့အတွက်ယုတ်နဲ့ဆက်ဆံမှုရှိတာကတော့မှန်တယ်ဆိုတော့မှန်တယ်သို့တော်ဒါအစီအပိုင်းတစ်ခုပဲအကြောင်းပြည့်စုံတဲ့အကြောင်းလို့မပြောနိုင်ဘူးဒီလိုဒီဉာဏ်တရားစီရင်မှာမြတ်ဝုထုရောက်ရှိခြင်းအာယုန်ထိခြားရှိခြင်းဖန္တာအစရှိတဲ့ရှင်ဘက်စီစီရိတ်တရားကျေးဇူးပြုဖို့ရှိခြင်းဆက်တဲ့ဒီလိုအကြောင်းလေးတွေလည်းပါတယ်သို့တော့ဘင်္ဂုံဉာဏ်ကောင်းရင်အတွက်ကြတာအတိတ်ကပါရမီအရှင်အဝါလို့ခေါ်ဆိုအပ်တဲ့ပြုစုပျိုးထောင်ထားတဲ့ပါရမီတော်သဗ္ဗိဝိဟာရတရားတွေကျေးဇူးပြုဖို့လည်းလိုအပ်ပါတယ်နော်အရှင်သာရိပုတ္တရာရှင်ဉာဏ်ကောင်းတယ်ဒီတစ်ခါမှဖြစ်ခြင်းနဲ့ပါရမီကြောင့်ဉာဏ်ကောင်းတာလားအတိတ်ကံကံဆက်ဆက်ကဖြစ်ခြင်းတွေပါရမီတွေကြောင့်ဉာဏ်ကောင်းတာလားလို့မေးရင်မှန်တယ်ဆက်ဆက်တပင်းချင်းနဲ့ကဘာတပင်းချင်းပြီးဖြစ်ခဲ့တဲ့ပါရမီအရှင်ဝါရီကလည်းကျေးဇူးပြုနော်ဒါကြောင့်ဉာဏ်ပညာထွက်မြဲ့တယ်အတိတ်ကြောင့်နဲ့လည်းဆိုင်ကံလောက်တော့ဆိုင်ပါတယ်ဒိဋ္ဌိဘာအကြောင်းကြံကြတာမြညာဝုထုရောဒီကလည်းအပြောင်းနေတတ်တယ်ပဲရှိတော့တယ်အယုန်ဒီကလည်းမစမချက်ဖြစ်နေပြီဆိုရင်တော့ဒီနန္ဒရာတွေကလည်းသိခင်းချက်ချက်ကြီးမဟုတ်တော့ဖြစ်တယ်နော်ဒီတော့ကဲယူပါယုံတတ္တယံကန္နရတ္တယံဖုဒ္ဓပါယောအယုန်6ပါးအယုန်5ပါးကိုအယုန်ယူပြီးတော့အကောင်းအဆုမကောင်းအဆုခေါ်တဲ့နန္ဒရာတွေကိုသိကြည့်ပြီးပြီဆိုလို့ရှိရင်ထိုယောဂီပုဂ္ဂိုလ်ကယုတ်အဆုခြေလုံးနောက်ထပ်ရှိနေတဲ့မျက်စိအကြည့်သက်ကိုအကြည့်ခေါ်တဲ့မျက်စိအကြည့်နာအကြည့်လို့ခေါ်ဆိုအပ်တဲ့သောတာအကြည့်နှာခေါင်းအကြည့်လို့ခေါ်ဆိုအပ်တဲ့ဂါဏအကြည့်လျှာအကြည့်လို့ခေါ်ဆိုနေတဲ့ဇင်ဝအကြည့်ကိုယ်အကြည့်လို့ခေါ်ဆိုအပ်တဲ့ကာယအကြည့်ဓာတ်အဲဒီအကြည့်ဓာတ်ငါးခုကိုအာယုန်ယူပြီးဖြစ်ပေါ်တဲ့နံပြားတွေအကောင်းဆုံးမကောင်းဆုံးဖြစ်နေတယ်သူတို့ကတော့မနောဒရာဝဇ္ဇံ69ခြင်းအနေနဲ့ဖြစ်တယ်ဒါကြောင့်ကြက်ခြင်းကြက်တယ်မကြက်တော့လည်းရှိတယ်အဲဒီတော့နောက်ထပ်ရုပ်အဖြစ်ကရှိနေသေးတယ်အဲ့ဒါဒီကဘာလဲဆိုတော့ဘာဝရောအဋ္ဌိဘာဝရောပရိဒဘာဝရောဘာဝရောကနှစ်ခုဇီဝိတရဲ့ဩဇာအဘောဒ အဘောတန်တာခொနဲ့ကယူပါယုံတန်တာခန္ဓာရတ္တကဖုဒ္ဓပါယုံဆိုတဲ့အထင်မှာမပါတော့ဘူး။ပေါင်းလိုက်တော့ယုတ်အစီဆယ်လုံး။အဲ့ဒီယုတ်အစီဆယ်လုံးကိုအာရုံယူပြီးတော့ဖြစ်ပေါ်နေတဲ့အကောင်းအုပ်စုမဟာကုသိုလ်သောမကောင်းအုပ်စုအကုသိုလ်သောစေနှမျိုးလုံးစွန့်နေတဲ့မနုဿတိကဇောဝိတိဖြစ်အခြင်းတွေကိုလည်းဆက်လက်ပြီးတင်ပြနေတယ်နော်။ဒီတဲ့အခါကျတော့မှယုတ်အတုတွေကိုအာရုံယူပြီးဖြစ်ပေါ်တဲ့အနန္တရာတွေကိုလည်းပုံစံမျိုးပဲဆက်ပြီးတင်ပြနေတယ်။ယုတ်အတုကတော့အာဂတတတ်ရဲ့ကာယဝိညာဉ်လူဝဇိဝိညာဉ်လူဓမ္မရုဒ္ဒကမညတာဥပဇ္ဇတန္တိဂရတအနိစ္စတာခေါ်တဲ့ဖြစ်ပြီးတဲ့ယုတ်တွေပဲနော်။ပေါင်းလိုက်တော့ယုတ်အတုကဆယ်လုံးယုတ်အတုတွေကအာယုံယူပြီးဖြစ်ပေါ်နေတဲ့အကောင်းအဆုမကောင်းအဆုမနောဒရီကဇောဝိတိဖြစ်အခြင်းတွေကိုလည်းဆက်လက်ပြီးသိသိနေတယ်နော်။နိသိတိတင်ပြရတယ်။ဆိုတော့ဒီမှာတော့လက်တွေ့ရှိပြီးရှင်တော့ဆရာချက်ပြီးသင်ပြရတယ်။အဲဒီတော့သိသိပြီးရှင်ကျန်နေတာကဘာကျန်နေလဲလို့မေးတော့ဟောတမဝါစာတမကမ္မတာတမအဇိဝခေါ်တဲ့ဝိရဒိစိတ္တိသုံးလုံးပါနေတဲ့စိတ်စိတ္တိတွေရှိဖို့ဉာဏ်နေတယ်။ကရုဏာမုဒိတာခေါ်တဲ့အပ္ပဉ္စစိတ္တိအမြင်ရနေတဲ့စိတ္တိနှလုံးပါနေတဲ့စိတ်စိတ္တိဉာဏ်ပြည့်စုံတွေကိုဝိရဒိစိတ္တိတွေကိုရှိဖို့ဉာဏ်နေတယ်။ဉာဏ်တော့တမဝါစာရှိနေဆိုရင်တမဝါစာဖြစ်ဖူးတဲ့အာယုန်တစ်ခုရှိရှုရတာပဲ။ဥပမာမှုသားမပြောဘူးကိုယ်ကရှောင်ကျင်ခဲ့ဘူးတဲ့။ဒါကအတ္တမေဝဉ္ဇောနဲ့မဆိုင်တဲ့ရှောင်ကျင်မှုပဲ။အတ္တမေဝဉ္ဇောနဲ့ဆိုင်နေတဲ့ကြောင့်ကျင်မှုကတော့ခန္ဓာကတမအဇိဝရဲမှာဝင်သွားလိုက်။အတ္တမေဝဉ္ဇောနဲ့မဆိုင်ပါဘူးခုလိုမိတ်ဆွေချင်းချင်းစကားပြောတယ်။ပူသားပြောမယ်အကြောင်းတစ်ခုပေါ်လာပြီးကိုမပြောဘဲနဲ့ရှောင်လိုက်။အဲ့ဒီလိုကြောင့်ကျင်မှုမျိုးပဲ။ဒါအတ္တမေဝဉ္ဇောနဲ့လုံးလုံးမဆိုင်ဘူးနော်။အဲ့ဒီဘုဒ္ဓဝါဒမှာကြောင့်ကျင်မှုတဲ့သဘော။ဝိတုဏဝါစာခေါ်တဲ့ဂုဏ်တဲ့စကားတွေမှာရှောင်မှုတဲ့သဘော။ဘုရားဝါဒခေါ်တဲ့ဉာဏ်နဲ့တဲ့တရားတွေပြောဆိုခြင်းမှာအရှင်ဘုရဲ့သဘောဘိဓုနာသံဖတ်ပလပါခေါ်တဲ့ပိဋိနဲ့တရားတွေမှာပြောခြင်းမှာအရှင်ရှောင်းခြင်းဘုရဲ့သဘောအဲ့ဒီသဘောလေးကိုတစ်ခုစီခွဲပြီးရွှေ့ကြည့်နော်မနောဒရဝဇံဇောခုနှစ်ကြိမ်အနည်းနဲ့ပဲဖြစ်မယ်တရားရုံမကြောက်ဘာဖြစ်လို့လဲတို့ကဝိရမီတဘဝတ္ထုလို့ခေါ်ဆိုအပ်တဲ့ရှောင်းခြင်းအပ်တဲ့ဝတ္ထုကအာယုန်ယူနေတဲ့အတွက်ဒီလိုရင်းနောင်နဲ့ဒရာယုံကြပဲမရှိဘူးမရှိတော့မနရတာဥစ္စာဇောခုနှစ်ကြိမ်အနည်းနဲ့ပဲရှိရတော့အဲ့ဒီဇောတွေမှာခုနကပြောခဲ့တဲ့အကောင်းအဆုမှာမာကုတ္တဇောစိတ်ကတည်းက34လုံးထဲမှာဒီသမဝါစာရှိရင်သမဝါစာတစ်လုံးဆက်ဖြစ်ရတာနော်မမသမန္တရှိခြင်းနဲ့ဥမာသဘောလေးနဲ့ရှင်နေတဲ့ကိုမတတ်ဘူးရှောင်လိုက်တယ်ပေါ့နော်ကိုရှောင်မှုတာလေးတခုရေရှိကြည့်မမသမန္တထက်ထက်35ပဲပြောမှာနော်မမအာဇီဝမကုတ်တဲ့ကြည်ကြီးရဲ့ရိုက်ချက်ကြီးတယ်အဲ့ဒါဆိုပြီးတော့ပြီးတော့ကိုမစားဘူးရှောင်လိုက်အဲ့ဒီလိုရှောင်ခြင်းဘိုးတဲ့အာယုန်တစ်ခုယူရှိနော်ကရုဏာကြတော့မိမိနဲ့မိသားရဆင်းရဲနေတဲ့ဒုက္ခရောက်နေတဲ့တရားဝတ္တုကိုအာယုန်ယူရှိမုဒိတာကြတော့မိမိနဲ့မိသားရဆန္ဒနေတဲ့တရားဝတ္တုကိုအာယုန်ယူရှိနော်အဲ့ဒီနှစ်လိုက်ရင်အတိကရုဏာမုဒိတာလေးတွေပေါ်လာမယ်35ပဲကရုဏာရှိရင်ကရုဏာထက်တဲ့မုဒိတာရှိမုဒိတာထက်တဲ့ပေါ်လာရင်35ကြီးတော့ဇောရင်းပါအဲ့ဒီဝိရဒိဝိရဒိဆိုတဲ့တောင်းတော့တဲ့အာမဗိညာဉ်ဆိုတဲ့နှလုံးကရုဏာမုဒိတာဓမ္မဝဇ္ဇဓမ္မကမ္မနာဓမ္မအစုပေါ့အဲ့ဒီဆိုတဲ့၅လုံးနှောင်းဟောတော့တရားရုံမပြတ်တော့နော်ဆိုတဲ့တဲ့ဆိုတဲ့ရှိခဲ့တာအကျဉ်းကြီးကုန်သွားပြီအဲ့ဒီအကျဉ်းကြီးကိုမကျင်နိုင်ဘူးအကျင်းကြီးနဲ့တချို့ကျင်နေဆိုရင်တော့ဘုနကမြေပြင်မှာသက္ကုဒ္ဒကကလတန်ခွဲရုပ်တော်တရားဆယ်ခုအဲဒီမှာပထဝီကိုအာယုန်ယူပြီးဖြစ်ပေါ်တဲ့နံပြအကောင်းဆုံးမကောင်းဆုံးအကောင်းဆုံးနဲ့အာဘောဒီသောဝါယဝနာကနာရတ္တဩဇာတိတဲ့သက္ကုအပ်ပြီးဆယ်လုံးတစ်လုံးမှာအကောင်းဆုံးမကောင်းဆုံးကောင်းရှိတယ်သက္ကုဒ္ဒကကလမှာရှိလို့မြတ်ရှိတယ်လို့ပဲမျက်စိမှာရှိတယ်ဒါရတ္တကကလမှာလည်းဆယ်လုံးဘဝတ္တကကလမှာလည်းဆယ်လုံးအလုံးစုံနဲ့ဒီကအကလမရှိလို့ဥရိကအထကလမရှိလို့အရကအထကလဒီမှာရှိလို့အလုံးစုံနဲ့ပေါင်းလိုက်တော့မျက်စိမှာလည်း54ကရှိနေစိဇတပရိဒနောက်ပိုင်းရှိနေတဲ့နာ54နဲ့ခေါင်း54ရှာ54ကိုယ်မ54နှလုံးမှာ54အလုံးစုံနဲ့54မျိုး54ချိန်တိုင်းနဲ့အကောင်းဆုံးမကောင်းဆုံးတွေရှိနေတယ်ဒါအပြည့်သေးသေးလေးလို့ပြောတယ်နော်နာဂမထန်ပိုင်းမှာအဲ့ဒီ၆ဌာနချုပ်ပြီးဆိုပြီးရတော့ဆိုတော့မပြီးသေးဘူး52ကုဋ္ဌာကကုဋ္ဌာကတစ်ခုတစ်ခုမှာဥပမာ34 54အဲ့54မျိုးသောရုပ်တွေကိုရုပ်တစ်လုံးကိုအာယုန်ယူပြီးဖြစ်ပေါ်တဲ့အကောင်းဆုံးမကောင်းဆုံးအကုန်လုံးချုပ်ရှိပြီးတော့34ချုပ်လို့ ညာနေတဲ့ကုဋ္ဌာတရေမှန်နေ52ကုဋ္ဌာတလုံးကိုမှာရှိနေတဲ့ယုတ်တရားတွေအလုံးတက်ခွဲပြီးတော့အဲ့ဒီယုတ်တရားတွေကိုအာယုပြီးဖြစ်ပေါ်နေတဲ့အနန္တရားတွေကိုအတူတူသိနေပြီးတော့အဲ့ဒါကတော့အရှင်ကြီးပဲနော်အရိလောယုတ်ဒီနန္ဒီကိုသိသိပြီးဆိုလို့ရှိရင်တော့ဘုရားရှင်ဒုရောကောင်းကအရှိတဆင့်တက်ပြီးပါလို့ကခန္ဓာကဇံတိုင်းမှာမိမိတို့ကမေတ္တာဇံနေသင်္ထားဘူးတဲ့ပေါ့စိတ္တရာတက်ကကမ္မထာဘုဒ္ဓနုဂတိသင်္ထားဘူးတဲ့အာနုဘကမ္မထာနေသင်္ထားဘူးတဲ့မရဏနုဂတိသင်္ထားဘူးတဲ့ဆိုရင်တော့အဲ့ဒီမေတ္တာဇံစိတ်စိတ္တတွေကိုလည်းပြန်ပြီးတော့သိသိဖို့လိုတယ်နော်ရထားလို့ရထားလို့အတုပဇံပထမဇံမယ်အဲ့ဒီစိတ်စိတ်တွေလည်းသိရှိဖို့လိုတယ်နောက်တစ်ခုဘာလို့လဲဆိုတော့ခုနကဗုဒ္ဓနုဒတိသူကတော့မနောဒရာဝဇံဇောခုနှစ်ကြိမ်အနည်းနဲ့ဖြစ်တယ်ခုနကဇံဇောတွေလိုအကြိမ်များစွာမဖြစ်ဘူးတော့သူကဥပဒရာသမာဓိကိုရက်ဆောင်ပြိနေတဲ့ဆောင်းအားရှိပြီးတော့အဲ့ဒီခုနကဗုဒ္ဓနုဒတိကိုပြန်ပွားပြီးတော့ဗုဒ္ဓနုဒတိဘုရားကုန်းကိုအာရုံလေးနည်းနဲ့ဒီမနောဒရီကိုဇောဂုတိစိတ်အချင်းစိတ်စိတ်တွေကိုလည်းတစ်ခါပြန်ပြီးတော့သိရှိရတယ်မရဏလူတည်းလေဒီတိုင်းမှာသူကမိမိရဲ့ဒေခြင်းတရားကိုအာရုံယူပြီးပေနေတဲ့ဘုံဘုံမှာဘာဝနာစိတ်ကိုညှောဆက်ဆက်ပြီးရှုပ်ပေါင်းနေတဲ့လုပ်ငန်းတွေဖြစ်တော့တကယ်ပြီးတာဟုတ်လားမဟုတ်ဘူးမိမိစိတ်ကဖန်ဆင်းယူရတဲ့သဘောပဲနော်ဉာဏ်နဲ့ကပ်ကံပြီးကြည့်တဲ့သဘောဖြစ်တော့အဲ့ဒီအာရုံပေါ်နဲ့ဘာဝနာစိတ်ကညှောဆက်ဆက်ပြီးဉာဏ်ရသည့်အတိမတည်နိုင်ဘူးမတည်နိုင်တဲ့အတွက်သူကဥပ္ပဒရာသမားလေးတော့ပဲဆိုက်ဥပ္ပဒရာဉာဏ်ရောပဲမနောဒရာဉာဏ်ရောခုနကအင်းနဲ့ဖြစ်တယ်ဒီကောအာယုံယူနေတဲ့အတွက်ဒါယုံနေဒီဘက်မှာမကြတော့ဘူးနော်အဲဒီစိတ်စိတ်တွေကိုပါဆက်လက်ပြီးသိကြရတယ်သိပြီးတော့အောင်မြင်ပြီဆိုလို့ရှိရင်အရှိတစင်တက်နိုင်ပြီတဲ့နော်အဲဒီလိုသိကြည့်လိုက်တဲ့အပိုင်းမှာနည်းနည်းလေးတော့ဖြတ်ပြီးပြောဖို့လိုလာတယ်ဒီတော့ဥပမာပိဿဒရဝဇန်ဆိုကြပါဆိုနော်ဒီဒရဝဇန်မှာမိယဝုထုယောကသူကဘယ်မှာဖြစ်ဖြစ်လဲခရိယဝုထုဖြစ်ဖြစ်ခရိယဝုဒုကလည်းခရိယဝုဒုတခုတည်းမဖြစ်နိုင်ဘူးခရိယဝုဒုကိုပါနေတဲ့နှလုံးအိမ်ကိုတက်ခွင့်ကြည့်လိုက်ရင်ယုတ်ကလအမျိုးသားက6မျိုးယုတ်အမျိုးသား54နော်ခရိယတတကကလကာယတတကကလဘောဝတတကကလသရိကအထကလဥရကအထကလအာရကအထကလဆိုပြီးတော့ယုတ်ကလအမျိုးသားက6မျိုးယုတ်အမျိုးသား54ရှိတယ်အဲဒီ54မျိုးကလည်းရူပခန္ဓာအာယုံယုတ်ဖြစ်တဲ့ရူပယုံကလည်းရူပခန္ဓာဒီကရဏဝဇ္ဇမှာစိတ်တွေကတစ်လုံးရှိတော့အဲဒီတစ်လုံးထဲမှာပါနေတဲ့အတိစိတ်ကဝိညာဉ်နဲ့ခန္ဓာဝေဒနာကဝေဒနာခန္ဓာ၊ပညာကပညာခန္ဓာ။ဉာဏ်စိတ်တွေစိတ်လုံးကသင်္ခါရခန္ဓာ။ပေါင်းလိုက်တဲ့အခါကျတော့ရူပခန္ဓာ၊ဝေဒနာခန္ဓာ၊ပညာခန္ဓာ၊သင်္ခါရခန္ဓာ၊ဝိညာဉ်နဲ့ခန္ဓာခန္ဓာ၅ပါး။ဒီကရဏဝဇ္ဇမှာခန္ဓာ၅ပါးရှိတယ်လို့သက္ကုဝိညာဉ်ကြတော့လေ။ခန္ဓာ၅ပါးသံပရိသိမှာခန္ဓာ၅ပါးတဏှိရဏမှာခန္ဓာ၅ပါးဟုတ်သောမှာခန္ဓာ၅ပါးသောမှာရောတလုံးတလုံးမှာအလုံးနဲ့အလုံးနဲ့မှာခန္ဓာ၅ပါးခန္ဓာ၅ပါးသွားတယ်ဒါယုံစလုံးမှာလည်းအလုံးနဲ့အလုံးနဲ့မှာခန္ဓာ၅ပါးသွားကြတယ်ဒါလိုစိတ်ကြခဏတိုင်းဖြင့်ခန္ဓာ၅ပါးကိုမြင်အောင်လှမ်းပြီးတော့သိသိလို့ကသိသိခြင်းအဲလိုမသိသိခြင်းလို့ရှင်လည်းယောဂီပုဂ္ဂိုလ်ကခန္ဓာကမြညာဝုဒ္ဓယုတ်နဲ့ယုဘယုံကယုတ်တရားဒီစရဏဝဇ္ဇမှာစိတ်ကလေးဖြတ်တလုံးကနန္တရားသက္ကုဝိညာဉ်ကြတော့သက္ကုဝုဒ္ဓကိုမြင်ရှိတော့မျက်စိမှာရှိတဲ့ယုတ်ကလအမျိုးသားက6မျိုးယုတ်မျိုးသား54 54မျိုးနဲ့ယုဘယုံကယုတ်တရားသက္ကုဝိညာဉ်ဥဆောင်နေတဲ့စိတ်ကလေးဖြတ်လုံးကနန္တရားသံဝရိဆိုင်ကြတော့မြယာဝုဒ္ဓယနှလုံးမှာရှိတဲ့ယုတ်54 54မျိုးနဲ့ယူပါယုံကယုတ်တရားသံပရိသိမ့်မှာရှိတဲ့စိတ်စရတဲ့71လုံးကနန္တရားဒါလိုယုတ်တရားနန္တရားနှစ်ဖို့နှစ်ဆုံးထားပြီးတော့လည်းသိကြည့်လို့ကသိကြည့်နိုင်တယ်ငါးပုံပုံပြီးတော့လည်းသိကြည့်လို့ကသိကြည့်နိုင်တယ်ဒီကမိမိကကျန်ကျင်အာရဏ7ပါးနဲ့ဓာတ်ကိစ္စ7ပါးနဲ့လည်းသိကြည့်လို့ရပါတယ်တော်တော်ဒါကအဘိဓမ္မာကျန်ကျင်တော့အကောင်းတယ်အဘိဓမ္မာကမကျန်ကျင်တဲ့ပုဂ္ဂိုလ်ကသာသင်ပေးနိုင်တာဒီနေရာရင်ဆက်ပြီးတော့ဘူးကြတာပဲနော်အဲဒီဘက်မရောက်ခင်တောင်မှတို့တွေဝုန်းဝုန်းနေလို့ခွင့်ရတော့ချော့နေတဲ့ပုံပဲနော်ကဲပြီးတော့သောဣံဖတ္တဒီနဝတိနဥပါဒိတိကတ္တရောအရူပိနောခန္တိနာမန္တိဒီတံအရမဏဗုဒ္ဓံဒီသတ္တရိမဗုဒ္ဓံဒီသရဏိကမဗုဒ္ဓနာဥပါဒယရူပံရူပံတိဝဝသပေတိဟောဒါကဝိသုဒ္ဓိမအထက်ကရာ ဒုတိယနဲ့သမေနာ229ဆဘယင်689အတိမှာပြောထားတယ်နော်သောတို့ယောဂဝဆရာယဟန်တော်ဒီအေဝဤတို့ဖတ်တာဒီနာဝေဒနာဖတ်တာစံဒီတို့အကျောင်းအဖြစ်စတုကပါရတယ်ဖတ်တာကသိရှိတဲ့နိစ္စနိကတခုဝေဒနာကစသိရှိတဲ့နိစ္စနိကတခုအတိတ်ဝိညာဉ်ကစသိရှိတဲ့နိစ္စနိကတခုနံကမထသိရှိမီစနစ်သုံးခုတို့တွင်တခုခုအစံဖြစ်နော်သန္တာရအရူပိနောခန္တီနံခန္ဓာ၄ပါးတို့သည်ဥပါတိတေအတိညာနှင့်ခင်နာမြင်နာလက်သည်ရှိသောနံမတိနံတရားဟု၍၎င်းဒီတန်ထုံနံတရားတို့၏အာရမဏဘုဒ္ဓတိအာယုံဖြစ်၍ဖြစ်ကြကုန်သောသန္တာရီမဟာဘုဒ္ဓတိမဟာဘုဒ္ဓကြီး၄ပါးတို့ကို၎င်းစီလုံးနိစ္စမဟာဘုဒ္ဓနာဥပါဒယရူပံမဟာဘုဒ္ဓကြီး၄ပါးတို့ကိုမိတွေ့၍ဖြစ်ပေါ်သွားကြကုန်သော24မျိုးသောဥပါဒယုတ်တို့ကို၎င်းရူပံဒီယုတ်တရားဟူ၍ဝဝထပိတိပဉ္စမတ္တိခဏကသိတဲ့ခဏတိုင်းသိတဲ့ခဏတိုင်းမှာနံခန္ဓာဘယ်နှပါးရှိလဲ၄ပါးပြောပြီးပြီဝေဒနာပညာသင်္ခါရဝိညာဉ်၄ပုံပေါင်းလိုက်တယ်နော်နံခန္ဓာ၄ပါးကိုနံတရားမိယဝိသုယနဲ့အာယုံယုတ်ဖြစ်နေတဲ့ဘူတိယဥပါဒယုတ်တွေကယုတ်တရားအဲဒီမှာယုတ်နဲ့စခွဲရယုတ်တရားနံတရားလို့နှမျိုးနှစ်စားနှစ်ပါးအပြင်ခွဲကြပါဤဒီအထာရဏဓာတုယောဒောရဏယရဏာနိသင်္ခေခန္ဓာတိတပ္ပိပိတေဘုမပင်တမိခက်ပြိနတမောကံဝိဟရမနောဝိယယမကတာလသန္နံဖာလယမနောဝိယသအနမိစ္ဆရူပိစ္ဆတိဒွေတာဝဝထပိတိဘာပြောကြလဲဤဒီဤသို့နှင့်အထာရဏဓာတုယောကဓနဇေရှင်ဘောတို့၎င်းဒွါရဏယရဏနိစ္စအရဏ12ဘောတို့၎င်းပိဋကခဏကခဏ5ဘောတို့၎င်းအဘိဓမ္မာသင်ထားတဲ့ပုဂ္ဂိုလ်များကြတော့ဒီပုဂ္ဂိုလ်ကြားလိုက်တဲ့နားလည်ပါတယ်ဥပ္ပဒေပရမတ္ထတကယ်သင်္ချာရှိနေတဲ့ပရမတ္ထအတရားဘယ်နှပါးရှိလဲ4ပါးသိစေတနေယုတ်နိဗ္ဗာန်နိဗ္ဗာန်ကသတုဋ္ဌပရမတ်ခေါ်တယ်ဒီဘက်ကသိစေတနေယုတ်တရားတွေကသိကပထမဗြဟ္မစေတိကဒုတိယဗြဟ္မယုတ်ကတတိယဗြဟ္မဆိုကြပါစို့နော်နိဗ္ဗာန်ဆိုတဲ့သရုပ်တဗြဟ္မကိုလောလောတောင့်တနေတဲ့ယောဂီတော်ကောင်းကသိစေတနေယုတ်လို့ခေါ်ဆိုအပ်တဲ့ပထမဗြဟ္မဒုတိယဗြဟ္မတတိယဗြဟ္မတရားတွေကိုသိအောင်ပထမကျူစာအထုဝါဒါဖြစ်လို့လေနိဗ္ဗာန်ဆိုတာကခန္ဓာနဲ့ဆက်ဆက်နေတယ်အဲလိုဆက်ဆက်တယ်လို့မိတော့ဒီခန္ဓာ၅ပါးတို့ရဲ့အနိစ္စဒုက္ခအနတ္တဆိုတဲ့အပြစ်တွေကိုသူတို့ကြီးမြင်အောင်ကြည့်နေတဲ့အခါဒီသစ္စာတွေရုံရည်တွေကို၅ခုပုံလိုက်တော့ခန္ဓာ၅ပါးနော်